Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဖေဖော်ဝါရီ26ရက်တောက်ကြနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
ကျမအေးတနာကျော်ပါရှင်စီးရဲမှာပြည့်ခန့်ရက်စဲရေးသဘောတူညီချက်ကိုမနေ့ဖြန်စနေနေ့မှာစတင်အကောင့်ထဲပေါ်ဖို့ရှိချိန်မှာပဲတမရဘရက်အိုဘားမားကတော့စီးရဲနဲ့အီရန်နိုင်ငံတို့ကပဋိပက္ခတွေအဆုံးသတ်ဖို့က IS Islamic State ကြောင့်ကွန်ရက်ကိုချေမုန်းနိုင်ဖို့အတွက်အဓိကကြရဲလို့ပြောသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်မှာပိုရွပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရေးဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာအများဆုံးမဲခွဲအတည်ပြုဖို့အတွက်အမေရိကန်ပြည်အစုနဲ့မဟာမိတ်နိုင်ငံတွေတွန်းအားပေးနေပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒါရင်တဲ့တဲ့ဒီညပြောပြဖို့ရှိပါတယ်
။ကောင်းပါပြီရှင်။ဒီလွတ်တော်စည်းဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေတက်ရောက်ဆွေးနွေးခွင့်ဆိုင်ငံ့ထားတဲ့အကြောင်းမှာကြားကြမှာကတော့
အစိုးရကိုတမန်တော်ကထိုးနှက်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်လာတယ်လို့မြင်တဲ့လို့ကြောင့်မို့ကျွန်တော်တို့ရဲ့သွားရောက်ဖြေချမှုတွေကိုကျွန်တော်ဆိုင်ငံ့ထားတယ်။ဒါမှမဟုတ်တိကျွန်တော်တို့ရဲ့သုံးပြချက်ကိုမကျင့်တတ်ဘူးဆိုရင်ဖွဲ့စည်းပုံခြေခံဥပဒေကိုအသေးပွဲဖွင့်ဆိုခွင့်ရှိတဲ့ဖွဲ့စည်းပုံခြေခံဥပဒေခုံရုံးမှာအဆုံးပြတ်ခံယူနိုင်ပါတယ်။
ပြည်ချရဲ့ဝန်ကြီးဦးရဲထုတ်ပြောသွားတာပါ။ပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီအကြောင်းနဲ့အတူအပူချိန်မြင့်တက်မှုကြောင့်မြန်မာနိုင်ငံနေရာတချို့မှာရေရှားပါမှုပြဿနာနဲ့ရင်ဆိုင်နေရတဲ့အကြောင်းចောင်းသားကောင်းဆောင်ဘူအောင်ကျော်ရဲ့နှစ်တရာပြည့်မွေးနေ့ကျင်းပတဲ့အကြောင်းပြင်ချင်းပြည်နယ်ကတဘာဝဘေးဒဏ်တင့်ပြည်သူတွေကိုကူညီထောက်ပံ့မှုတွေပေးနေတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုမှတ်အေးတင်တာကြောင့်နဲ့ကိုသားညို့ဦးတို့ကတင်ညာပေးမှာဖြစ်ပါတယ်ရှင်။
စီးရီးယားမှာပြည်ခန့်ရက်စဲရေးသဘောတူညီချက်ကိုမနက်ဖြန်စနေနေ့မှာစတင်အကောင့်ထဲပေါ်ဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကစီးရီးယားနဲ့အီရန်နိုင်ငံတို့ကပဋိပက္ခတွေကိုအဆုံးသတ်မှုက IS Islamic စစ်သည်ကြွကွန်ရက်ကိုချေမုန်းနိုင်ဖို့အတွက်အဓိကကြားတယ်လို့ပြောကြားသွားပါတယ်စီးရီးယားနဲ့အီရတ်ကအခြေအနေကကမ္ဘာမှာဒီနှစ်ပိုင်းတွင်မှကြုံတွေ့ရတဲ့အရှုပ်ထွေးဆုံးအခြေအနေတစ်ခုဖြစ်ပါတယ်။ IS ကအရက်သားတွေကိုလူသားတိုင်းလိုအကာအကွယ်ယူပြီးတော့မျိုးပြဒေသတွေပါမှာမကျန်ခိုင်ခိုင်မာမာနေရာယူထားတယ်လို့ပြောသွားခဲ့ပါတယ်။စီးရီးယားစစ်ပွဲကဒေသရင်းအားကြီးနိုင်ငံတွေစပေးတဲ့စစ်ပွဲဖြစ်ပြီးတော့ဂိုင်းကနကွဲပြားမှုတွေပြင်းပြထန်ထန်ရှိနေတာကိုပြသတယ်လို့လည်းမစ္စတာအိုဘားမားကဆိုပါတယ်။သမ္မတအိုဘားမားဟာနိုင်ငံသားရေးဌာနထိတ်တဲအရာရှိတွေနဲ့ကြာသပတေးနေ့မှာတွေ့ဆုံပြီးတဲ့နောက်အခုလိုပြောသွားတာဖြစ်ပါတယ်။စီးရီးယားနိုင်ငံနဲ့ဝင်ရောက်နေတဲ့နိုင်ငံသားကတိုက်ခိုက်ရေးသမားအရေးအတွက်ကတော့အရင်ကားလောက်မများတော့ဘဲနဲ့ ISD အတွက်လစ်လက်သွားတဲ့နေရာတွေမှာလူသားပြန်ထုတ်ဖို့ပို့ပြီးခက်လာတယ်ဆိုတာတွေ့ရတယ်လို့လည်းသမ္မတအိုဘားမားကထောက်ပြပါတယ်။စီးရီးယားနိုင်ငံမှာမကြာခင်စတင်တော့မဲ့ American Russia အစိုးပြုအပြည့်အခက်ရက်စဲရေးကိုရည်ညွှန်းပြောဆိုတာမှာတော့အဲ့ဒီသဘောတူညီချက်မပြုတ်ပြက်ဖို့အတွက် American ပြည်ထောင်စုကအစွမ်းကုန်စ조사ကူညီဆောင်ရွက်မယ်လို့ပြောပါရည်။ Russia နိုင်ငံသားရဲ့ဝန်ကြီး Sergey Lavrov ကတော့ Russia Arab ပူးပေါင်းဆောင်ရွက်မှုနှင်းနောဖလဲဝဲကိုတောက်ကြနေကတာဝန်ယူကျင်းပပေးခဲ့ပြီးတော့ဒီတွေ့ဆုံမှုကစီးရီးယားပြည်ပခအဆုံးသတ်ရေးအာရုံစိုက်ဆွေးနွေးကြမယ်လို့ကတိပြုသွားပါရည်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican ကိုယ်စားလှယ်ကြားကြာသပတေးနေ့တုန်းကလုပ်တဲ့စကားဆက်ထိုးပွဲမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စနောက်ရှေ့လေပိုင်းနဲ့ပတ်သက်လို့ American ရဲ့မူဝါဒကိုယ်စားလှယ်လောင်းတွေရဲ့အခွန်ပေးဆောင်မှုမှတ်တမ်းပွင့်လင်းမြင်သာမှုအစရှိတဲ့ကိစ္စရပ်တွေကိုဆွေးနွေးပြောဆိုကြရင်းနဲ့အပြန်လည်အောင်ဟိအငင်းခုန်လုပ်ကြတဲ့အထိဖြစ်ခဲ့ပါတယ်။တရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုဟန်တားဖို့ American တောင်ပိုင်းမှာသတိခတ်ဖို့သူအစိုးပြုထားတဲ့အပေါ်မှာမက္ဆီကိုခေါင်းဆောင်တွေဘက်ကကန့်ကွက်တာကြောင့်နောက်ထပ်10ပြည်လောက်အမြင့်အထိကိုဆောက်လုပ်သွားမယ်ဆိုပြီးတော့တန်းကျွယ်ထရေကြီး Donald Trump ကပြောသွားပါတယ်။ထရမ့်ရဲ့လူသိများတဲ့အဆောင်စီမံကိန်းချို့မှာတရားမဝင်အလုပ်သမားတွေကိုအုံပြုခဲ့တယ်ဆိုပြီးတော့သူ့ရဲ့ပြိုင်ဘက်တွေဖြစ်ကြတဲ့ဒီ Florida ထက်လွတ်တော် Matt Marco Rubio နဲ့ Texas ထက်လွတ်တော် Matt Ted Cruz ကဆွဆွဲခဲ့ပါတယ်။ဒီလိုမျိုးတရားမဝင်အလုပ်သမားတွေအုံပြုခဲ့တာကြောင့် Trump ကိုဒေါ်လာ100,000ဒဏ်ကြီးတတ်ခံခဲ့ရဘူးတယ်လို့လည်းပြောပါတယ်။နိုင်ငံသားကြီးမူဝါဒတွေနဲ့ပတ်သက်လို့ဆွေးနွေးညှင်းခုံတဲ့နေရာမှာတော့ Trump ကဒီသူ့အနေနဲ့ Syria မှာအခုလုံးမဲ့ပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုသူမထောက်ခံဘူးလို့ပြောပါတယ်။ဒါအပြင်ပြည်ရင်းစင်းဖြစ်နေတဲ့လီဗျားနိုင်ငံမှာတကယ်လို့အရင်ကောင်းဆောင်ဖြစ်တဲ့မမွန်ဂဒက်ဖီအနာအနာဆက်ရှိနေဦးမယ်ဆိုရင်တော့ဒီထက်ပိုပြီးတော့အခြေအနေတွေကောင်းနေနိုင်တယ်လို့ပြောပါရယ်။ဒါအပြင်ဂဒက်ဖီနဲ့အီရတ်သမ္မတဆက်တန်ဟူစိန်တို့မရှိတဲ့အပေါ်မှာ IS စစ်သွေးကြွတွေခေါင်းထောင်လာခဲ့တယ်လို့လည်းထရမ့်ကပြောဆိုသွားပါရယ်။
အီရန်နိုင်ငံမှာလွတ်တော်ရွေးကောက်ပွဲကျင်းပနေပြီးတော့ဥရေပြုအမတ်တွေရွေးချယ်နေကြပါတယ်။ဒီရွေးကောက်ပွဲဟာအီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းရပ်တွေကိုရှော့ချပြီးတော့အပြန်အလှန်အနေနဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတချို့ဖိရှားပေးဖို့မနစ်ကလက်မှတ်ထိုးခဲ့ကြတဲ့နျူကလ িয়ার အရေးသမိုင်းဝင်သဘောတူညီမှုရပြီးတဲ့နောက်ပိုင်းပထမအဦးဆုံးအကြိမ်ကျင်းပတဲ့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲဖြစ်ပါတယ်။ ইরান এর বাদায়ে ওশাংজি আয়াতোলা আলী হামানি লে পাওয়ে মেথে পিরো শেয়োজে ওয়ারি রে জিসোরে লটো আমানিয়া 290 নে দি অ্যাসেম্বলি অফ এক্সপার্টস ওশাং অপয়েন 88 নিয়া দরে মেপে ইউচে জারা বা ইরানের নাইয়ানায়ে মুওয়ারারি মা নাওসং সংফেচে ছা নাইনে আয়াতোলা আলী হামানি রে লৌসাং মু রে কো এই ওশাং অপয়ে গা সাংজি দা ফিট পারে ဒီရွေးကောက်ပွဲရလက်ဟာနောက်နှစ်မှာရွေးကောက်ပွဲနဲ့ကြုံရမယ်တမနာဟာဆန်ရူဟာနီရဲ့မူဝါဒတွေကိုလူထုကဘလောက်ထိထောက်ခံလဲဆိုတာပြသပါလိမ့်မယ်။မစ္စတာရူဟာနီကသူ့အစိုးရအဖွဲ့ရဲ့အဓိကရည်ရွယ်ချက်ကနျူကလ িয়ার အရေးသဘောတူညီမှုရရှိဖို့လို့ပြောထားတာပါ။ဒီရွေးကောက်ပွဲမှာပြုပြင်ပြောင်းလဲရေးဝါဒီအများစုပါဝင်ခွင့်မရအောင်လို့သဘောထားပြင်ထန်တဲ့လွှတ်တော်ကတားမြစ်ထားခဲ့ပါတယ်ရှင်
တပ်ဖြတ်ခဲ့တဲ့သူ့ရဲ့ iPhone နဲ့ကချက်လက်တူကိုရယူနိုင်အောင်လို့ဒီဘိုဒေါ်လိုင်းပြူရို FBI ကို Apple ကုမ္ပဏီကကူညီပေးရမယ်ဆိုပြီးညွှန်ကြားထားတဲ့ Federal တရားရုံးတရားသူကြီးအမိန့်ကိုပြန်လည်ပြင်ဆင်ပေးဖို့ Apple ကုမ္ပဏီကတောင်းဆိုနေပါတယ်။ဇနီးတွေနဲ့အတူတိုက်ခိုက်မှုတွေလုပ်ခဲ့တဲ့တရက်သမား Saeed Rizwan Farooq ရဲ့ iPhone နဲ့ကချက်လက်တူကိုရယူနိုင်အောင်လို့ Software အသစ်တစ်ခုကိုဖန်တီးပေးဖို့အစိုးရကတောင်းဆိုထားတဲ့အပေါ်မှာ Apple ကုမ္ပဏီကြီးကညှဉ်းဆန်းထားတာပါ။အစိုးရရဲ့တောင်းဆိုချက်ဟာ Apple ကုမ္ပဏီအတွက်တခါမှမကြုံဘူးတဲ့အကြက်တည်းဖြစ်စေပြီးတော့ Apple ကုမ္ပဏီရဲ့ American အခြေခံဥပဒေပါပထမပြင်ဆင်ချက်အရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်ရာရောက်တယ်လို့ရှင်းနေတာပြောပါတယ်။မကောင်းတာလုပ်တဲ့သူတွေလက်ထက်ကသူတို့ရဲ့ software ရောက်သွားလို့ရှင် Apple ပစ္စည်းသုံးစွဲနေကြသူတွေအားလုံးရဲ့လုံခြုံရေးကိုပါထိခိုက်နိုင်တယ်လို့ဆိုပြီးတော့လည်း Apple ကုမ္ပဏီဘက်ကခုခံပြောဆိုနေပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 24kHz 12395 လိုင်းဒိုမီတာ 25kHz 11965 လိုင်းဒိုမီတာ 32kHz 9325 လိုင်းဒိုမီတာ 58kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ 190kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြောက်ကိုရီးယားနိုင်ငံအပေါ်ပိုးပြော့ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရေးဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမြန်ဆုံးမဲခွဲအတည်ပြုဖို့အဖွဲ့ဝင်နိုင်ငံတွေကို American ပြည်အောင်စုနဲ့မဟာမိတ်နိုင်ငံတွေကတော်အားပေးနေပါတယ်။ဒီအရေးယူပိတ်ဆို့မှုကကုန်တင်သမောအားလုံးကိုစစ်ဆေးခွင့်ရှိပြီးတော့အစီအရေးအတွက်အသုံးပြုနိုင်တဲ့ကုန်ပစ္စည်းအားလုံးတင်သွင်းမှုကိုတားဆီးလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာ American တန်မတ်ကြီး Samantha Power ကဒီဆုံးဖြတ်ချက်ကိုကြာသပတေးနေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့မတိုင်ခင်ကတော့အမေရိကန်ပြည်အောင်စုနဲ့မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံတို့ခုနှစ်ပတ်ကြာဆွေးနွေးခဲ့ရတာပါ။အမေရိကန်ပြည်အောင်စုကသူ့ရဲ့နျူကလ িয়ার ကာကွယ်ရေးစွမ်းရည်ကိုမိမောင်းထုတ်ပြတဲ့အနေနဲ့အမေရိကန်စစ်တပ်ကကယ်လီဖိုးနီးယားပြည်နယ်ဗာဒန်ဘတ်လေတဲ့အခြေစိုက်စခန်းကနေပြီးတော့ပြီးခဲ့တဲ့ကြာသပတေးနေ့ညပိုင်းမှာဒုံးကျည်စမ်းသပ်ပြစ်လွတ်လိုက်ပါတယ်။တောင်ပစိဖိတ်သမုဒ္ဒရာတွေကမာရှယ်ကျွန်းစုနာကိုပြစ်မှတ်ထားပြစ်လွတ်လိုက်တာဖြစ်ပါတယ်။အဲ့ဒုံးကျည်မပြစ်ခင်လေးမှာတင်ဒုတိယကာကွယ်ရေးဝန်ကြီးရောဘတ်ဝေါ့ကသတင်းထုတ်တွေကိုပြောကြားသွားတာကတော့ဒီစစ်ရေးလက်ချက်မှုဟာအမေရိကန်ရဲ့စစ်ဖက်ဆိုင်ရာအသင့်ရှိနေမှုကိုပြသတာဖြစ်တယ်လို့ဆိုပါတယ်။2021ခုနှစ်ဇန်နဝါရီလတွေကစပြီးတော့ဒုံးကျည်စမ်းသပ်မှု15ခုမကလုပ်ခဲ့ပြီးဖြစ်ကြောင်းလည်းဝန်ကြီးဝေါ့ကပြောပြီးတော့လိုအပ်လာရင်နိုင်ငံတော်ကာကွယ်ရေးအတွက်နျူကလ িয়ার လက်နက်ကိုအသုံးပြုဖို့အသင့်ရှိတယ်လို့ပြောသွားခဲ့ပါတယ်ရှင်။
ပင်လယ်ရင်းကလှည်စည်းပြေးဒုက္ခသည်တွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြဿနာရဲ့အဖြေမဟုတ်ဘဲနဲ့အဲ့ဒါဟာလူသားချင်းစာနာတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတစ်ခုပါပဲဆိုပြီးတော့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ရဲ့ညွှန်ကြားမှုက view ကိုပြောသွားပါတယ
် the situation starts getting better in Myanmar because what we do saving lives at sea is not the solution
ပြဿနာရဲ့အဖြေကိုဒုက္ခသည်တွေမူရင်းနေထိုင်ရနိုင်ငံမှာသာရှာဖွေဖြေရှင်းရမှာပါအိမ်တိမ်ကလုံခြုံတယ်စောင့်ဝင်နေဖူလုံတယ်ပညာရှာခွင့်ရှိတယ်ရွေးချယ်ဖို့အခွင့်အလမ်းတွေတာမယ်ဆိုရင်အဲ့ဒီအိမ်ကနေဘယ်သူမှထွက်သွားခြင်းမှာမဟုတ်ပါဘူးကျွန်တော်တို့ရဲ့အဓိကနှောင့်လင့်ချက်ကတော့မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာလူမျိုးတွေရဲ့အခြေအနေနဲ့နေထိုင်မှုဘဝတွေအများဆုံးတိုးတက်ကောင်းမွန်လာစေချင်တာပါပဲဆိုပြီးတော့ MOAS ရဲ့ညွှန်ကြားမှု Martin Zubek က view ကိုပြောသွားတာပါပင်လယ်ထဲကဒုက္ခသည်တွေရဲ့ရွှေလျားသွားလာမှုနဲ့အခြေအနေတွေကိုစောင့်ကြည့်မဲ့အရှိတောင်အရှဒေသမှာပထမဆုံးလုပ်တဲ့အစီအစဉ်ကိုဒီကနေ့စတင်တဲ့အခမ်းအနားမှာ Martin Zubek ကအဲ့လိုမျိုးပြောသွားတာဖြစ်ပါတယ်လေစီးပြေဒုက္ခသည်တွေကိုမတ်လဇန်ကစပြီးတော့ရှာဖွေကယ်ဆယ်ကူညီပေးမှဖြစ်ပြီးတော့မောင်းသူမဲ့လင်းပါပါပြီးအရှိန်မီတာ40ရှိတဲ့ MY Fitness သင်္ဘောနဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်သွားကြမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာ့အချမ်းသာဆုံးနိုင်ငံ20ရဲ့အစည်းအဝေးကိုတရုတ်နိုင်ငံရှန်ဟိုင်းမြို့မှာဒီကနေ့ကျင်းပနေပါတယ်။ကမ္ဘာ့စီးပွားရေးအရှိန်ဟုန်နဲ့တိုးတက်လာဖို့အခုလိုမျိုးတွေးဆနေကြတာဖြစ်ပါတယ်။ဒီအစည်းအဝေးအတွင်းမှာစီးပွားရေးဆိုင်ရာမူဝါဒအစုရှယ်ယာဈေးကွက်တွေပြိုလဲစေခဲ့တဲ့တရုတ်လိုနိုင်ငံမျိုးမှာစီးပွားရေးတည်ငြိမ်မှုရှိဖို့အစရာတွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။အစုရှယ်ယာဈေးကွက်အခြေအနေပြန်ပြောင်းကောင်းလာအောင်လို့ဆောင်ရွက်နေသလိုပြည်ပဖို့ကုန်တင်ပို့မှုကျဆင်းနေရကိုပြန်ပြောင်းမြင့်တင်ဖို့ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာရွှေငွေကြေးကိုတန်ဖိုးချပြစ်မှာမဟုတ်ဘူးဆိုတာကိုလည်းတရုတ်နိုင်ငံကအကြေပေးခဲ့ပါတယ်။ဥရောပတောင်ပိုင်းနိုင်ငံတွေအနေနဲ့ငွေကြေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးအခက်အခဲတွေဆက်ပြီးတော့ရင်ဆိုင်နေရသလိုဗြိတိန်နိုင်ငံအနေနဲ့ဥရောပသက်မတ်ကအတွင်းမှာဆက်ပြီးတော့နေမလားမနေဘူးလားဆိုတာနဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲမကြခင်ကျင်းပဖို့ရှိနေချိန်မှာပဲဒီအစည်းအဝေးအတွင်းမှာဥရောပသက်မတ်ကရဲ့အဓိကပင်မသွေးကြောကြီးဖြစ်တဲ့ယူရိုငွေကြေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှာဖြစ်ပါတယ်ရှင်။
ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာဒီကနေ့ FIFA ကမ္ဘာ့ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌတက်ကိုရွေးကောက်တင်မြှောက်မှာဖြစ်လို့ FIFA ရဲ့သပိုင်းမှာဒီကနေ့ဟာအရေးကြီးတဲ့နေ့တစ်နေ့ဖြစ်ပါတယ်။နိုင်ငံပေါင်း200ကျော်ကဘောလုံးအဖွဲ့ချုပ်တူတူရဲ့ကိုယ်စားလှယ်တွေဟာလက်စားမှုရှုပ်တော်ပုံတွေနဲ့အရေးယူခံရတဲ့ဥက္ကဋ္ဌဟောင်းဆက်ဘော့ဘလတ်တာကိုဆက်ခံမဲ့ဥက္ကဋ္ဌတက်ကိုဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာရှိတဲ့ Allianz Stadium ကွန်ကရစ်ခန်းမကြီးထဲမှာမဲပေးရွေးချယ်ကြမှာပါ။ဥက္ကဋ္ဌတက်ဖြစ်တဲ့ရွေးရှင်ပြန်ရွေးခံမဲ့ကိုယ်စားလှယ်လောင်းက9ဦးရှိပါတယ်။အဲ့ဒီ9ယောက်ထဲမှာအာရှဘောလုံးဖွဲ့ချုပ် AFC ရဲ့ဥက္ကဋ္ဌဖြစ်တဲ့ Sheikh Salman bin Ibrahim Al Khalifa ကရေဘန်းအစားဆုံးဖြစ်နေပါတယ်။ဥရောပဘောလုံးဖွဲ့ချုပ် UEFA ရဲ့အတွင်းမှူးချုပ်ဖြစ်တဲ့ Gianni Infantino ကဒုတိယနေရာကကတ်လိုက်နေပါတယ်။အဲ့ဒီနောက်မှာတော့ Jordan Ishminda Ali bin Al Hussein တင်သက်က Jerome Champagne နဲ့တောင်အာဖရိကက Tujio Sawale တို့လည်းယူကောက်ပွဲဝင်ကြမှာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့သတင်းတွေကိုမအေးတင်နာကျော်နဲ့ကိုသားညို့တို့ကကြေညာပေးခဲ့တာပါဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးတော့လက်ရှိအစိုးရကိုလွှတ်တော်မှာတွားရောက်ဆွေးနွေးခွင့်ဆိုင်ခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်ဒီဒုတိယကြိမ်လွှတ်တော်စည်းဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေအနေနဲ့တက်ရောက်ဆွေးနွေးခြင်းကိုဆိုင်ခဲ့ထားဖို့အစိုးရအဖွဲ့ကတားမြစ်ထားတယ်လို့ပြည်ကြားရေးဝန်ကြီးဦးရထွတ်ကပြောဆိုလိုက်ပါတယ်ဒီပေါ်မှာဝေဖန်တယ်တွင်ထွက်ပေါ်နေပေမဲ့လေဥရထွက်ကတော့ဝေဖန်မှုတွေကိုဂရုမပြုဘဲတစုံတရာမကျင့်တဲ့ရင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာဖြည့်ရှင်းနိုင်တယ်လို့တုတ်ပြန်ပြောဆိုလိုက်တယ်လို့လက်ရှိအစိုးရကိုတမင်တသက်ထိုးနိုင်ဖို့ရည်ရွယ်ပြီးလှုပ်ဆောင်တာတွေကြောင့်အခုလိုမျိုးဆုံးဖြတ်ချက်ချလိုက်တာဖြစ်တယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးမှာပါရှင်
။ဒုတိယကြိမ်လွှတ်တော်အစည်းအဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေတက်ရောက်ဆွေးနွေးခြင်းကိုဆိုင်ငံ့ထားဖို့အစိုးရအဖွဲ့ကတားမြစ်ထားတယ်လို့ပြည်ကြားရေးဝန်ကြီးဦးရထွတ်ကပြောဆိုလိုက်တဲ့အပေါ်မှာလက်ရှိလွှတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးသုံးသပ်သူတွေကြားဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လည်းဝန်ကြီးဦးရထွတ်ကတော့အခုနောက်ပိုင်းလွှတ်တော်တွေမှာလက်ရှိအစိုးရကိုတမင်သက်သက်ထိုးနှက်ဖို့ယူရပြီးလှုပ်ဆောင်လာတယ်လို့မြင်တဲ့အတွက်ကြောင့်ဖြေကြားခြင်းမပြုဖို့ဆိုင်ငံ့လိုက်တာဖြစ်တယ်လို့ပြောဆိုလိုက်တယ်လို့ဒီပေါ်မှာတစုံတရာမကျင့်တဲ့ခရင်ဖွဲ့စည်းပုံအခြေခံခုံရုံးမှာလာရောက်ဖြစ်ရှင်းနိုင်တယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်။
ဒီကျွန်တော်တို့နားလည်ထားတာတော့ပထမအကြိမ်ပြည်ထောင်စုတော်ကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရပြည်ထက်တို့ကြောင့်မလို့ပထမအကြိမ်ပြည်သူတော်ကိုပဲပြည်ထောင်စုတော်ကိုပဲတာဝန်ခံမလို့ကျွန်တော်နားလည်တယ်။အခုချိန်မှာမျိုးသားအချိုးစည်းပေါ်ရကျွန်တော်ဖြည့်တင်တဲ့ကိစ္စတွေလာဖြည့်တာတွေသွားဖြည့်ခဲ့တာတွေရှိမယ်လေ။နောက်ပိုင်းမှာကျတော့အစိုးရကိုတမင်သက်သက်ထိုးနှက်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်လာတယ်လို့မြင်တဲ့လို့ကြောင့်မလို့ကျွန်တော်တို့ရဲ့သွားရောက်ဖြည့်ချမှုတွေကိုကျွန်တော်ဆိုင်းငံ့ထားတယ်။ဒါမှမဟုတ်တိကျွန်တော်တို့ရဲ့ဆုံးဖြတ်ချက်ကိုမကျင့်တတ်ဘူးဆိုရင်ဖွဲ့စည်းပုံခြေကဥပဒေကိုအဓိပ္ပာယ်ဖွင့်ဆိုခွင့်ရှိတဲ့ဖွဲ့စည်းပုံခြေကဥပဒေခုံရုံးမှာအဆုံးဖြတ်ခံယူနိုင်ပါတယ်။ဒီနေ့ကတော့သူတို့မေးတာကိုသွားမဖြေမယ်သူတို့မေးတဲ့ကိစ္စတွေကိုပြည်သူတွေသိတဲ့နယ်လို့ထင်လို့ရှိရင်ကျွန်တော်မီဒီယာတွေကနေအသိပေးဆောင်ဖြစ်ပါတယ်ဒီနေ့သတင်းစာမှာလည်းကျွန်တော်စပြီးတော့အသိပေးနေပါဘူး။အဲ့ဒါကျွန်တော်တို့ရဲ့သဘောထားပါပဲ။သူတို့ရဲ့အကြံပြုချက်တွေကိုကျွန်တော်တို့စိတ်ဝင်စားပါဘူး။ကျွန်တော်စိတ်ဝင်စားတာကတကယ်လို့မကျေနပ်တဲ့သူများရှိလို့ရှိရင်ဖွဲ့စည်းပုံခြေကဥပဒေနဲ့အညီဖွဲ့စည်းပုံခြေကဥပဒေဆိုင်ရာခုံရုံးမှာသွားပြီးလျှောက်ထားမယ်ဆိုရင်တော့ဖွဲ့စည်းပုံခြေကဥပဒေခုံရုံးဆုံးဖြတ်ချက်ကိုကျွန်တော်တို့စိတ်ဝင်စားပါတယ်။ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံခြေကဥပဒေနဲ့ပတ်သက်ရင်နောက်ဆုံးအာဏာပိုင်ကဖွဲ့စည်းပုံခြေကဥပဒေခုံရုံးဝင်ဖြစ်ပါတယ
်။သူလူတွေကပြောတာကဒီဖွဲ့စည်းပုံခြေကဥပဒေ103ရပြီ။ကျွန်တော်ကဒီပေါ်တော့ပြောင်းစုလွတ်တော်မှာပါပါတယ်ခင်ဗျာ။အဲ့ဒါနဲ့ပတ်သက်လို့ပြောဆိုကြတဲ့ပုံမှာဝင်းကြီးပါပြောချင်ပါတယ်ခင်ဗျာ
။103မှာပြောင်းစုလွတ်တော်လို့ပြောတဲ့ခါမှာပထမကြိမ်ပြည်တော်စုဒေါ်လာဒုတိယကြိမ်ပြည်တော်စုဒေါ်လာတတိယကြိမ်ပြည်တော်စုဒေါ်လာသတို့ထားကြိမ်ပြည်တော်စုဒေါ်လာဆိုတော့မပါဘူးအဲ့တော့ကျွန်တော်တို့ရဲ့နားလည်ထားမှုကတော့အစိုးရတည်းကဒီသူ့ကိုရွေးချယ်တင်ပြောရတဲ့လွှတ်တော်ပဲတာဝန်ခံမယ်လို့ကျွန်တော်နားလည်တယ်နိုင်ငံတကာမှာကြည့်မယ်ဆိုရင်လည်းအဲ့ဒါဒီသဘောမျိုးပဲတွေ့မှာပဲဒါမှမဟုတ်ကျွန်တော်တို့ကအဲ့လိုယူကြည့်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဆိုင်ငံ့ထားတယ်လုံးဝမဖြစ်ဘူးဆိုတာမဟုတ်ဘူးအမျိုးသားအကျိုးစီးပွားအတွက် အနီနိုကိစ္စမျိုးလို့ဟာမျိုးမှာကျွန်တော်ပြောတဲ့အချင်းကျွန်တော်သွားပြောမယ်တို့တော့နိုင်ငံရေးအကျိုးများတစ်ခုအတွက်ရည်ရွယ်ပြီးလှုပ်ဆောင်တယ်လို့ယူဆတဲ့ကိစ္စဆိုတော့ကျွန်တော်တို့တွားရောက်ပြီးတော့မှပူပေါင်းဖြေဆိုမှာမဟုတ်ဘူးဒါကကျွန်တော်တို့ရည်တည်ချက်ပဲအဲ့ဒါကိုတံပြားရှိတဲ့တင်ဖွဲ့စည်းပုံခြေကဥပဒေဆိုင်ရာကုံရုံးမှာတွားပြီးတော့မှအဆုံးမြတ်ခံယူနိုင်တယ်ဖွဲ့စည်းပုံခြေကဥပဒေဆိုင်ရာကုံရုံးရဲ့ဆုံးဖြတ်ချက်ကိုလိုက်နာဖို့ကျွန်တော်အသိရှိတယ
်ဒါအပြင်ဖွဲ့စည်းပုံခြေကဥပဒေအရတမနာဥသိန်းစိန်နဲ့လက်ရှိပြည်ထောင်စုအစိုးရဟာပထမကြိမ်ပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရတာဖြစ်ပြီးတော့အခုဒုတိယကြိမ်ပြည်ထောင်စုလွှတ်တော်ကိုတာဝန်ခံခြင်းရှိမရှိဆိုတာဟာဖွဲ့စည်းပုံခြေကဥပဒေရအသေးအချာပြန်လည်သုံးသပ်ရမယ့်ကိစ္စဖြစ်တယ်လို့ဦးရထွတ်ကပြောဆိုလိုက်တာပါဦးရထွတ်ရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့တရားလွှတ်တော်ရှိနေတဲ့ဦးဖြစ်တဲ့ဦးမောင်မောင်ဝင်းကဖွဲ့စည်းပုံခြေကဥပဒေကိုစန့်ကျင်တဲ့သဘောတက်ရောက်တာကြောင့်အခုလိုကန့်ကွက်ပြောဆိုလိုက်ပါတယ
်အဲ့ဒီအယူဆကတော့လုံးဝလွဲမှားပါတယ်နော်လက်ရှိဝင်ကြီးလက်ရှိတာဝန်ယူထားတဲ့အစိုးရအဖွဲ့ဟာဒီမတ်လာမဲ့မတ်လ30ရက်နေ့အထိသူတို့ကတာဝန်ရှိနေပါတယ်တာဝန်ရှိနေတဲ့အစိုးရဖြစ်တဲ့အတွက်ဒုတိယအကြိမ်ပြည်သူ့လွှတ်တော်ပြတ်တမ်းငါနေပြီးတော့ဒါခေါ်လာလို့ဘာလို့သူတို့လာဖို့တာဝန်ရှိပါတယ
်ပြီးခဲ့တဲ့အင်ကာနဲ့ဗုဒ္ဓဦးနေတွေကဝိုင်းမော်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်တင်သွင်းခဲ့တဲ့မွေးရစေဘွားတိုက်ဖြတ်နေနေကိစ္စနဲ့ဗလဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်တင်သွင်းခဲ့တဲ့ရွေးကောက်ပွဲအပြီးကာလတွေမှာလက်ရှိအစိုးရဆောင်ရွက်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အရေးကြီးဆိုတွေတင်သွင်းခဲ့ပေမဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကလာရောက်ဖြေရှင်းခဲ့ခြင်းမရှိခဲ့ပါဘူးဖေဖော်ဝါရီလ10ရက်နေ့မှာစတင်ခဲ့တဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်မှာရေးကြီးအစို၄ခုတည်ထောင်ခဲ့ပေမဲ့ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲကိစ္စတွေနဲ့အဲနီညိုရာသီဥတုကိစ္စတွေကိုပဲသက်ဆိုင်ရာဝန်ကြီးဌာနတွေကတွားရှင်းပြခဲ့တာပါ။ဒါ့အပြင်မနေ့ကပလဲမဲဆန္ဒနယ်ကဒေါခင်ဆန်းလိုက်တင်သွင်းတဲ့ရေးကြီးစုကို NLD လွှတ်တော်ကိုယ်စားလှယ်တူကလွှတ်တော်တွင်မှာဒီကနေ့ထောက်ခံဆွေးနွေးနေစမှာပဲတမရော်သားကိုယ်စားလှယ်အားလုံးကမတ်တည့်ရပြီးကန့်ကွက်ခဲ့ကြပါရခင်ဗျာ။
ကိုထဲအောင်တရင်ပေးပို့ခဲ့တာပါရှင်အခုဆက်လက်ပြီးတော့အပူချိန်မြင့်တက်မှုကြောင့်မြန်မာနိုင်ငံနေရာတချို့မှာရေရှားပါမှုပြဿနာနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတင်ပြပေးပါမယ်။အယ်လ်နီညိုရာသီဥတုကြောင့်ပူပြင်း6သွေ့ပြီးရေခင်း6တာတွေစတင်နေပြီဖြစ်တာကြောင့်ပြည်သူတွေအနေနဲ့ရေအရင်းမြစ်တွေကိုထိန်းသိမ်းဖို့လိုအပ်တယ်လို့မွေးမြူရေးရေလုံငန်းနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။လက်ရှိရေပြလာမှုကြောင့်ကျေးရွာ33ရွာကိုရေစပေးနေရပြီလို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်မှတ်သိမ်းကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အယ်လ်နီညိုရာသီဥတုရဲ့သမိုင်းမှာအပူဆုံးလို့ခန့်မှန်းထားတဲ့2016ခုနှစ်နွေရာသီမရောက်ခင်မှာပဲရေခန်းချောက်တာတွေစတင်ဖြစ်ပွားနေတာကြောင့်ပြည်သူတွေအနေနဲ့ရေချွေတာသုံးဖို့နဲ့အရင်းအမြစ်တွေကိုထိန်းသိမ်းဖို့လိုအပ်တယ်လို့မွေးမြူရေးရေလုံငန်းနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးခန့်စောကအခုလိုပြောဆိုလိုက်ပါတယ်
။ပြည်သူတွေဘက်ကလည်းဟိုရေချွေတာတဲ့ကိစ္စလည်းဒါအရေးကြီးတဲ့ကိစ္စပဲဗျ။သူကဘုံမော်တော်သုံးတာနဲ့အဲချွေတာသုံးတာနဲ့မတူဘူးပေါ့။အဲ့တော့ကျွန်တော်တို့ကဒီတောက်ရီဒီသုံးရီကိုနည်းနည်းချွေတာသုံးမယ်အဲ့ဒါလေးချက်နောက်တစ်ချက်ကတော့ဒီပေါ့ဒီအရင်မြစ်တွေကိုကာကွယ်ထိန်းသိမ်းတာကြတော့ကျွန်တော်တို့ဟိုဌာနဆိုင်ရာတွေကဒါလူလေးနည်းနည်းလေးနဲ့ကျွန်တော်တို့ကကြွားပေါင်းမြန်မာစာမှာလိုက်ထိန်းနေလို့မရပါဘူးကြာကျွန်တော်တို့ကပညာပေးနိုင်တော့ခုရေမြစ်တွေကိုမပြည့်စည်အောင်ခုနကလိုပေါ့ဟိုဒိဋ္ဌံအနေနဲ့ဝင်မပြည့်စည်တော့မို့တောက်ရီကန်တွေပါလေးကိုအဲ့ဒါမျိုးလေးတွေအဲ့နှစ်ချက်ကိုကျွန်တော်အနေနဲ့မေတ္တာရခံလို့ပါလေ
ပုံမှန်အဖြစ်ဧပြီလလောက်မှသာရေခန်း6တက်ပြီမဲ့ဒီနှစ်မှာတော့ဖေဖော်ဝါရီလကုန်ပိုင်းလောက်ကလေးကရေပြက်လက်မှုတွေစတင်နေတာပါအခုလက်ရှိတနိုင်ငံလုံးအနှံ့ကျေးရွာ33ရွာမှာရေပြက်လက်နေတာကြောင့်ရေပေးဝေမှုတွေကိုစတင်နေရပြီလို့ဦးခန့်စောကဆက်ပြောပါတယ
်အခုသခိုင်းတိုင်းမှာကျွန်တော်တို့ကတရွာပဲစပေးရပါသေးတယ်ပဲခူးတိုင်းမှာတရွာစပေးပါတယ်မကွေးတိုင်းမှာကျွန်တော်တို့ကငါးရွာစပေးနေရပါပြီအခုရက်ပိုင်းပေါ့နော်နောက်တစ်ခါမန္တလေးမှာကအခုရက်တိပေါ့ဒီတရက်နှစ်ရက်တည်းမှာပေးနေ20ရွာရှိတယ်ကြမင်းတိုင်းတောင်တာဘက်နည်းနည်းလေးညားတယ်မြစ်သားတရာဦးတောင်တာပျော်ပွဲပသိမ်ကြီးညောင်ဦးနော်အဲ့ဒါစပေးနေရပါတယ်နောက်တစ်ခုကမွန်မာကတော့အခုမှတရွာပဲရှိပါသေးတယ်ကျွန်တော်ကြည့်လိုက်တာပေးပါတယ်နေပြည်တော်မှာကတော့ဒါတလောပေးနေ2ရွာရှိတယ်တောင်ပေါ်ရွာလေးတွေပေါ့တောင်ပေါ်ရွာလေးတွေကျွန်တော်တို့ရှမ်းပြည်နယ်အဆက်လေးဒါလည်းတော့ကျွန်တော်တို့ဒီရက်ထိဆို33ရွာစပေးနေရပါကြီး
။လူမှုအနံကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးဌာနအနေနဲ့လည်းအယ်လ်နီညိုရာသီဥတုပြင်းထန်မှုနဲ့ပတ်သက်တဲ့သတိထားရမယ့်သတင်းအချက်အလက်တွေ၊သတိပေးချက်တွေကိုပြည်သူတွေသိအောင်ဖြန့်ဝေသွားမှာဖြစ်ပြီးတဘာဝဘေးအန္တရာယ်ကာကွယ်ဖို့အတွက်ပြည်သူလူထုနဲ့အတူအရက်ဖက်လူအဖွဲ့အစည်းတွေနဲ့တက်မတော်ကပါပူးပေါင်းကာကွယ်နိုင်ဖို့ပြင်ဆင်နေတယ်လို့အမြဲတမ်းအတွင်းဝင်ဦးစိုးအောင်ကပြောပါတယ်။ဒီတစ်ပတ်အတွင်းလွှတ်တော်မှာလည်းအယ်လ်နီညိုရာသီဥတုကြောင့်ဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးအန္တရာယ်ကိုကြိုတင်ကာကွယ်ဖို့အတွက်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့အစိုးရဌာနအသီးသီးကပူးပေါင်းပါဝင်ဖို့အရေးကြီးအဆိုတင်သွင်းပြီးအတည်ပြုထားပါတယ်ရှင်။
အပူချိန်မြင့်တက်မှုကြောင့်ရေရှားပါမှုပြဿနာအကြောင်းကိုမတင်ကြီးလင်းစူးစီးတင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးတော့ကျောင်းသားခေါင်းဆောင်ဘူအောင်ကျော်ရဲ့နှစ်တရာပြည့်မွေးနေ့ကျင်းပတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကျောင်းသားခေါင်းဆောင်ဘူအောင်ကျော်ရဲ့နှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုသူ့ရဲ့မွေးရမြင်မှာဒီကနေ့စတင်ကျင်းပနေပါပြီ။မြန်မာပြည်အတွက်ဘူအောင်ကျော်လိုတိုင်းပြည်ပေါ်တာဝန်ကျေတဲ့ပုဂ္ဂိုလ်မျိုးတွေလိုအပ်နေတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကဖေဖော်ဝါရီ28ရက်နေ့မှာကြာရောက်မဲ့ဘူအောင်ကျော်ရဲ့နှစ်တရာပြည့်အထိမ်းအမှတ်မွေးနေ့ပွဲအခမ်းအနားကိုပေးပို့တဲ့သဘွန်လွာမှာထည့်သွင်းပြောဆိုထားပါတယ်။တည်င်းပြေဆုံးကိုတော့ VOA တည်င်းနောက်မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့တိုင်းပြည်နယ်လူမျိုးအတွက်အသက်ဆုံးကြိုးပမ်းခဲ့တဲ့ကျောင်းသားခေါင်းဆောင်ဘူအောင်ကျော်နှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုသူ့ရဲ့မွေးရမြေအေယာရီတိုင်းအင်ကဘူမြို့နယ်မဲဇလီကုန်းမှာဖေဖော်ဝါရီ26ရက်နေ့29ရက်နေ့ရက်ကျင်းပသွားမှာဖြစ်ပါတယ်။နေချဲစန့်ကျင်ရေးကျောင်းသားကောင်းဆောင်ဘူအောင်ကျော်ကိုဂုဏ်ပြုတဲ့အနေနဲ့ဘူအောင်ကျော်မွေးဖွားရာရုံးစဉ်ကြီးရွာမှာမြစ်တရာပြည့်ဘူအောင်ကျော်အထိမ်းအမှတ်ပြကန်းကိုဖွင့်လှစ်ခဲ့သလိုဘူအောင်ကျော်ရဲ့ပုံတူရုပ်ထုကိုမဲဇလီကုန်းဘူအောင်ကျော်ခန်းမရှိမှာဖေဖော်ဝါရီ26ရက်နေ့ညနေပိုင်းကဖွင့်လှစ်လိုက်ပါတယ်။ဖေဖော်ဝါရီ29ရက်နေ့မှာကြာရောက်မဲ့ဘူအောင်ကျော်ရဲ့နှစ်တရာပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားကိုတသက်မှာတခါရာကျင်းပခွင့်ရတာမို့ပြီးသည့်ဖြစ်သလိုပွဲကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ယာပြည့်ပွဲကျင်းပရေးကော်မတီဝင်ဦးစန်းညွန့်ဦးကအခုလိုပြောပြပါဗျ
။နောက်မျိုးဆက်တစ်တည်ပေါ့ဗျာ။ဘယ်လိုပဲဒီလိုခုနကလိုပေါ့ဟိုဒီကျွန်မညာရေးစနစ်သုံးမျိုးကိုဖြတ်ခဲ့ရင်ဒီလိုခေါင်းမမခံဘူးဒီလိုအသက်ကိုပေးပြီးတော့တော်လန်းနဲ့နောက်ပြီးတော့မျိုးဆက်တစ်တည်ပေါ့ဗျာ။ဒီလိုမဟုတ်မကန်စိတ်ဓာတ်ကလေးတွေဒီလိုခုနကလိုပေါ့သူ့ပြင်မကန်စိတ်ဓာတ်ကလေးတွေအဲအဲ့လိုခိနှိတ်ချုပ်ချက်မှုလေးတွေကိုအဲညီမကန်မင်းညီမကန်တတ်တဲ့စိတ်ဓာတ်မျိုးလေးတွေကိုယ်နိုင်ငံအတွက်မှာလေအဲအဲ့လိုလေးတွေဖြစ်အောင်မှတ်တမ်းရရဖြစ်အောင်နောက်မျိုးဆက်တစ်တွေအတူယူနိုင်အောင်ကျွန်တော်တို့ကဒီပွဲကိုတိကျတာဒီကျင်းလို့ထားပါမယ
်ဒီခန္ဓာကိုဘူအောင်ကျော်ရဲ့မြေတော်ဆက်တဲ့လက်ရှိအေယာရီတိုင်းဒေသကြီးလွတ်တော်ဥက္ကဋ္ဌဦးအောင်ကျော်ခိုင်အပါဝင်88မျိုးစနစ်အခြားနိုင်ငံရေးအင်အားစုတွေတက်ရောက်ကြသလိုဖေဖော်ဝါရီ29ရက်နေ့မှာကြာရောက်မဲ့ဘူအောင်ကျော်ရဲ့နှစ်တရာပြည့်မွေးနေ့အတွက်ရည်ရွယ်ပြီးစာပေဟောပြောပွဲတွေအပြင်စာပေနဲ့အမှုပညာပြကန်းတွေကိုလည်းပြသထားပါတယ်။နေချက်ကိုလိုနီလက်ထက်မှာမတရားမှုတွေကိုတွန်းလှန်ခဲ့တဲ့ကျောင်းသားခေါင်းဆောင်ဘူအောင်ကျော်ရဲ့ယာပြည့်ပွဲဟာနိုင်ငံရေးအယောင်အသွေးကင်းကင်းနဲ့ဘူအောင်ကျော်ကိုလေးစားတဲ့ပုံကိုယ်တွေအားလုံးပါဝင်ခွင့်ရတဲ့ပွဲဖြစ်တယ်လို့ပွဲဖြစ်မြောက်ရေးအကူအညီပေးနေတဲ့ကိုဇော်ရန်ကပြောပါတယ
်။ဒီပွဲမှာကျွန်တော်တို့ကဟိုနိုင်ငံရေးပါတီပေါ့နော်အယောင်အသွေးကင်းကင်းနဲ့ပေါ့ကျွန်တော်အခုဆိုလို့ရှိရင်အေအာရီတောင်သားတပိတ်ရှိကျောင်းကကျွန်တော်တို့ညီငယ်တွေခွတောင်းမျိုးဆက်ပြီးနောက်ဆက်ကျွန်တော်တို့အထက်မှာပြီးကျွန်တော်တို့ပင်မဆစ်ကျောင်းကအခုကျွန်တော်တို့ကျောင်းသားတွေနောက်တစ်ခါကျွန်တော်တို့54 55ကျောင်းသားတွေအကုန်လုံးပေါ့နော်ဒီလိုရောက်ရှိလာတယ်စာရေးဆရာတွေရောက်ရှိလာတယ်အကုန်လုံးရောက်ရှိလာပြီးတော့ဒီပွဲကိုခန်းခန်းနာနာကျွန်တော်တို့နှစ်တရာပြည့်ဘူးနှစ်တာရှိနေချင်းပါမှာဖြစ်တဲ့အတွက်ကျွန်တော်တို့တော်တော်လေးတော့ပြည့်ပြည့်စုံစုံပေါ့နော်နှစ်တိုင်းနဲ့ဟိုဘယ်လိုကောင်းလဲနိုင်ငံရေးအချင်းချင်းကတော်တော်လေးပုံဝင်လင်းလင်းနဲ့လို့လက်လက်လို့လို့ရတဲ့အတွက်ဒါတော်တော်လေးကိုဟိုအဆင်ပြေတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ
်ဘူအောင်ကျော်ရဲ့တူတော်ဆက်သူစာရေးဆရာတန်ဝင်းနိုင်ကတော့ဒီလိုရာပြည့်ပွဲမျိုးဆွေမျိုးတွေကဥဆောင်ပြီးမလုပ်နိုင်ပေမဲ့ဒေသခံတွေလူငယ်တွေနဲ့ကျောင်းသားခေါင်းဆောင်ဟောင်းတွေဝိုင်းဝန်းလှုပ်ဆောင်ပေးကြတဲ့အတွက်တိုင်းပြည်အတွက်ဂုဏ်ယူတယ်လို့ဆိုပါတယ
်ကျွန်တော်သိရင်းပါပါတယ်ကျွန်တော်တို့ကလုပ်ရမှာလေကျွန်တော်တို့လည်းမကြနိုင်ဘူးဟိုပါပေါ့ကျောင်းသားအောင်နေနဲ့မကြီးဦးကျောင်းသားအောင်နေဒီကထံဒီလူတွေလူငယ်တွေကဝိုင်းလုပ်တဲ့အခါမှာကျွန်တော်ကလုပ်ပြီးတော့အရင်ကြည့်ကြည့်ပါတယ်နောက်တော့ကျွန်တော်တို့ကဒီလိုပေါ့ကိုယ်ရည်လည်းမလုပ်နိုင်ဘူးအဲ့တို့ကျွန်တော်တို့အားလုံးကတိုက်ယူကြတော့ဂုဏ်ယူပါတယ
်။နေမျိုးတီဟာသူရဘွဲရကျောင်းသားကောင်းဆောင်ဘူအောင်ကျော်ဟာနေချက်အစိုးရက1300ပြည့်အရေးတော်ပေါ်မှာပါဝင်ခဲ့တဲ့ကျောင်းသားကောင်းဆောင်တွေကိုဖမ်းဆီးခဲ့လို့1938ခုနှစ်ဒီဇင်ဘာ20ရက်နေ့ကရန်ကုန်မြို့ကအတွင်းဝင်ရုံးကိုပိတ်ဆို့ဆန္ဒပြခဲ့ပြီးနေချက်မြင်းစည်းပလိတ်တွေရဲ့အကြမ်းဖက်ရိုက်နှက်ဖြိုခွင်းမှုကြောင့်ဒဏ်ရာရခဲ့ပြီးအဲ့ဒီဒဏ်ရာနဲ့ပဲကြဆုံးခဲ့တာဖြစ်ပါတယ်ရှင်။
ကျောင်းသားကောင်းဆောင်ဘူအောင်ကျော်ရဲ့နှစ်တရာပြည့်မွေးနေ့ဝယ်စတင်ကျင်းပနေပြီဆိုတဲ့အကြောင်းကိုမမမြက်ခိုင်ကစူးစီးတင်ပြခဲ့တာပါရှင်။အခုတော့ဒီချင်းပြည်နယ်ဘက်ကတဘဝဘေးဒဏ်တင့်ပြည်သူတွေကိုကူညီထောက်ပံ့မှုတွေပေးနေတဲ့အကြောင်းတင်ပြပေးပါမယ်။တဘဝဘေးဒဏ်ကိုခံခဲ့ရတဲ့ချင်းပြည်နယ်ဟာခါမြို့နယ်အတွဲအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ရဲ့အကြီးမားဆုံးလူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ Young Mizo Association ဖွဲ့ကနေဒီကနေ့မှဒုတိယအကြိမ်လာရောက်ကူညီမှုတွေပေးဆောင်ခဲ့ပါတယ်။ရေဘေးအသင့်ချင်းပြည်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာပြည်နယ်အစိုးရအနေနဲ့အိမ်ယာအသစ်ဆောက်လုပ်ပေးမှုတွေရှိနေတယ်လို့အိမ်အသစ်ပြောင်းရွှေ့သူတွေအနေနဲ့ရေနဲ့မီးအခက်အခဲရှိနေတယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ကလူမှုအဖွဲ့အစည်းတွေအနေနဲ့ချင်းပြည်နယ်ဟာကာမြို့နယ်ကရေဘေးအသင့်ပြည်သူတွေကိုအားပေးနှိမ့်သိမ့်ခဲ့တယ်လို့မြန်မာကျပ်ငွေသိန်း960အကူအညီပေးခဲ့တယ်လို့လူထုအခြေပြုအဖွဲ့အစည်းနဲ့စုဖွဲ့ထားတဲ့ တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာကော်မတီဝင်သူဖြစ်သူကိုရာကုတ်ထံကပြောပါတယ
်ဒီမြေဆောင်လမ်းပြည်နယ်မှာရှိတဲ့ဒီ YMA ဒီ Home Resort Association ဆိုတဲ့အဖွဲ့အားဒီဟာခါရောက်လာတယ်အဲရောက်လာပြီးမှဒီဟာခါဒီနေ့ဒီခုခေတ်သားနေရာတွေလာကြည့်သေးတယ်ဒုက္ခကြုံနေရတဲ့နေရာတွေကိုသိသိပေးတယ်ဒီသူတို့ရဲ့ပါလာတဲ့ရပုံငွေ560ကျော်အဲ့ဒါဒီလာသူရဲ့
အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဟာချင်းလူမျိုးတွေအများပြားနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်တယ်လို့နိုင်မြေကွဲပြားမှုရှိနေပေမဲ့လည်းမျိုးနွယ်စုသူမြန်မာနိုင်ငံအတွင်းကချင်းပြည်သူတွေတဘာဝဘေးအန္တရာယ်ကြုံတွေ့နေရတဲ့အခြေအနေမှာလာရောက်ကူညီတယ်လို့လည်းကိုရာကုတ်ထံကပြောပါတယ်။မီဇိုရန်ကူညီရေးဖွဲ့ဟာပြီးခဲ့တဲ့နှစ်ချင်းပြည်နယ်ရေဘေးသင့်စင်ကစာနာရိတ်ခါအတွက်ဆိုင်းပေါင်း400ကျော်ကူညီပေးခဲ့ဘူးတယ်လို့အခုဒုတိယကြိမ်ကူညီပေးရမှာတော့လူကိုယ်ဆိုင်လာရောက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်ဩဂုတ်လဆန်းပိုင်းတို့ကဖြစ်ပွားခဲ့တဲ့ရေကြီးမြေပြူမှုကြောင့်ချင်းပြည်နယ်ဟာကာမြို့နယ်အတွင်းမှာထောင်နဲ့ချီတဲ့အိမ်ယာတွေပျက်စီးသွားခဲ့တယ်လို့နေထိုင်ဖို့မသင့်တော်တော့တဲ့အခြေအနေရှိခဲ့ပါတယ်။ဒီလိုပျက်စီးသွားတဲ့အိမ်တွေပြန်လည်ထူထောင်ရေးသွက်ချင်းပြည်နယ်အစိုးရကနေရာချထားပေးပြီးအိမ်ယာတစ်တည်ဆောက်ပေးနေတယ်လို့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာကော်မတီဝင်သူဖြစ်သူကိုရာကုတ်ထံကဆက်ပြောပါတယ
်။ပြန်လည်ထူထောင်ရေးလုပ်ငန်းတော့အဓိကဆွေးရတာဝယ်ယူတယ်ဒီနေ့ရတဲ့ဆက်ကွန်ပေါ့နော်အဲ့တော့ဒီအစိုးရဖက်ကဆုပ်ပေးတယ်ပြင်ကြနေတဲ့ဟာတော့ကိုဟာကိုဆုပ်မယ်တဲ့ကိုဟာဆုပ်နေသူတွေ350ပါလို့ပေါ့နော်အဲ့တော့ဒီနေကွက်တော်ရကြပြီအဲ့ဒါဒီကိုဟာကိုဆုပ်ဖို့သူတို့အစီအစဉ်ကြတယ
်ဟာကမျိုးနောက်ဘက်ချမ်းမှာအစိုးရကနေစလုပ်ပေးတဲ့အိမ်တွေပြည်စည်းပြီးလို့ဆိုပေမဲ့လည်းပြောင်းရွှေ့နေထိုင်သူတွေအတွက်ရေနဲ့မီးအခက်အခဲရှိနေတယ်လို့ဒေသခံမျိုးသမီးတူကပြောပါတယ
်အိမ်ကတော့သူတို့ဆောက်ပြီးသားတွေအားလုံးပေါ့နော်မင်းနိုင်တဲ့စမင်းနဲ့တို့အင်းတော့ပေးပြီးတာနဲ့ရေရဲ့မီးရဲ့အစင်မကြီးတဲ့တော့လည်းမပြောင်းတဲ့လူတွေလည်းရှိတယ်ပြောင်းပြီးတဲ့လူတွေလည်းရှိတယ
်ဇူလိုင်လတတိယပတ်ကနေဩဂုတ်လပရမပတ်တိအဆက်မပြတ်မိုးတဲတန်းစွာရွာသွန်းမှုနဲ့မြေပြိုကျမှုတွေကြောင့်ချင်းပြည်နယ်အတွင်း80ရာခိုင်နှုန်းကပျက်စီးဆုံးရှုံးခဲ့တယ်လို့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာချင်းကော်မတီတွေကစည်းရင်းပြုစုထားပါတယ်သာပြည်မြေပြူမှုကြောင့်လူနေအိမ်ခြေ600ကျော်လုံးဝပျက်စီးခဲ့ကြောင်းပြည်내ဆိုရဖွဲ့ကနေထုတ်ပြန်ထားပါတယ်လက်ရှိရေဘေးသင့်ပြည်သူတွေအတွက်ပြည်내ဆိုရကနေဆောက်လုပ်ပေးတဲ့အိမ်ယာမှာနေထိုင်သူတွေရှိနေတယ်လို့မြေကွက်ချသားပေးတဲ့အပိုင်းမှာကိုပိုင်အိမ်ယာသစ်ဆောက်လုပ်နေစေအခြေအနေမှာလည်းရှိနေပါတယ်ခင်ဗျာ
ချင်းပြည်နယ်ကသဘာဝဘေးဒဏ်သင့်ပြည်သူတွေကိုကူညီမှုတွေပေးနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်
မတိတ်တမိုင်းရတိုင်းပြည်ပေါ်သစ္စာမဲ့တာဒီပနိုင်ငံပေါ်သစ္စာခံတာတက်မတော်ပေါ်သစ္စာမဲ့တာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုထွေးခဲ့ပြီးအဲဒီလိုထမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာတတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမကြသေးခင်ကပဲပြောသွားပါတယ်ဗိုလ်ချုပ်မူကြီးရဲ့ဒီစကားကိုကျွန်တော်တို့သောတာရှင်တွေသဘောတူပါသလားသမရသည့်ရွေးချယ်ရေးအစိုးရအဖွဲ့အလွှဲအပြောင်းအခြေခံဥပဒေပြင်ဆင်ရေးစတဲ့အရေးကြီးကိစ္စရပ်တွေရှိနေချိန်မှာဗိုလ်ချုပ်မူကြီးကဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့နားလည်ပါသလဲအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0932323555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါည
စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။ကျမတို့ရဲ့ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုလည်း VOA အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်ပြီးတော့ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တောက်တာနေညာ VOA မြန်မာပိုင်းအစီအစဉ်ရဲ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေအပြင်သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုလည်းနားဆင်ရမှာပါ။အမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
သိဒုက္ခအတိဒုက္ခအမောင်ရောက်နေတဲ့လူထုကိုကျွန်တော်တို့ကဥမာချောင်းတိုင်အလင်းလေးနဲ့ပဲဆိုကျွန်တော်တို့ပေးနိုင်တဲ့အလင်းလေးနဲ့ကျွန်တော်တို့တတ်နိုင်ဆုံးကုသပြန်ဆွဲရွေးချင်ကျွန်တော်တို့
လူရုအလင်းအဖွဲကမေရီထရွန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုအရင်ဦးဆုံးတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့စားတောက်ဆိုင်တဆိုင်ဖွင့်ဖို့ပြင်ဆင်မှုတွေအကြောင်းတင်ပြပေးထားပါတယ်မက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာရုံးမစားတောက်ဆိုင်ဖွင့်လှစ်ထားတဲ့မတ်တော်ရာထွန်းကိုကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားတဲ့ဒုတိယပိုင်းအစီအစဉ်ကိုနားဆင်နိုင်ပါပြီရှင်
ဆိုတော့ဟုတ်မတ်တရာထွန်းတို့ကအခုလိုမျိုးပေါ့နော်စရောက်တုန်းကတော့ဒီအင်ဒီယာနာပြည်နယ်ကိုရောက်တယ်အခုဒါဘော့စတန်မြို့ကြီးကိုရောက်ပြီးတော့ဒီစားတောက်ဆိုင်စဖွင့်နေပေါ့စားတောက်ဆိုင်တစ်ခုဖွင့်နေဆိုလို့ရှိရင်အရင်ကြီးကုန်ကြစေးကဟိုတော်တော်များတယ်လေဆိုတဲ့အခါကျတော
့
ဆိုတော့မတ်တော်ရာထွန်းတို့အနေနဲ့ဒီဆိုင်ကိုဟိုစပြီးတော့ဖွင့်နိုင်အောင်ဘယ်လိုကြိုးစားခဲ့ရလဲဆိုတဲ့အကြောင်းလေးကိုအရင်ပြပြပေးပါလား
ဒီဆိုင်ကိုကျမတို့ဝယ်တော့ကဒါအရှိတဒီ Chinese restaurant ဒီ take out restaurant ပေါ့နော်အဲတရုတ်စားတောက်ဆိုင်လေးကိုကျမတို့ဝယ်လိုက်တာဝယ်ပြီးတော့မှဘာလို့ဆိုတော့ဒီကိုလူမျိုးဒီstore လိုမျိုးဟိုထားလိုက်တော့စပညာဆိုင်လိုမျိုးလိုမျိုးဝယ်ရင်ဒါမီးဖို့ကြောင့်တွေပါတယ်မပါဘူးမပါတဲ့ခါကျတော့ခုပေါ့ကိုမီးဖို့ကြောင့်လုပ်မယ်ဆိုရင်အနည်းဆုံးအခုငွေနဲ့ဆိုရင်တော့အဲ2သိန်းလောက်ကုန်တာဗဒေါ်လာ2သိန်းလောက်ကုန်တဲ့ခါကျတော့အသက်လောက်တာပိုခက်တယ်အဲ့တော့ကျမတို့ကဟိုကိုပွဲစားနေတဲ့တိုင်နေရတာပေါ့နော်ကိုခုနဒီဆိုင်လုပ်မယ်ဆိုတဲ့ခါကျပွဲစားဆိုင်ပွဲစားတဲ့တိုင်ပွဲစားကတော့အကြံဉာဏ်ပေးတာမင်းတို့ဒီလိုမျိုးအသက်ဒီမလုံနဲ့ဟို location လည်းရွေးရမယ်အဲ့လိုမျိုးပေါ့အဲ့မှာကျွန်တော်ဒီဇိုင်းကိုရတာ location ကလည်းကျွန်တော်တို့ဒါဟို intersection ဒီလမ်းစုံလို့ပေါ့နော်အဲ Boston Boston ရဲ့ area တွေဒီလမ်းစုံအတွင်းမှာရှိတဲ့နေရာလည်းကောင်းတဲ့အတွက်အဲ့မှာလည်းရွေးလိုက်တယ်နောက်ပြီးတော့ဖွင့်ပြီးသားဆိုင်ဖြစ်တဲ့အတွက်ခုန include everything ပေါ့နော်သူဒီ kitchen နဲ့ CD ကတတ်မှတ်တဲ့ဒီ requirement တော်တော်များများပါတဲ့ဟာကိုကျွန်တော်တို့ရွေးလိုက်တာပေါ့
ဒီအမေရိကမှာတော့ဒီလုပ်ငန်းတစ်ခုလုပ်မယ်ဆိုရင်အောင်မြင်ဖို့အလားအလာတွေလည်းအများကြီးရှိပေမဲ့တစ်ဖက်မှာလည်းပဲဒါဟိုတကယ်လို့မအောင်မြင်ဘူးသာဆိုရင်ဒါကိုကအရှုံးနဲ့ရင်ဆိုင်ရမှာ哦ဆိုတော့ဒီစိတ်သက်ပိုင်းဆိုင်ရာအရာရောဟိုဘလောက်အထိအောင်ပြင်ဆင်ခဲ့ရလဲ
အော်စိတ်သက်ပိုင်းကတော့ဒီလိုပဲနည်းနည်းနှစ်ယောက်ပဲရှိတယ်အဲဒီလိုလာတော့သမီးလေးကတော့အဲ့တုန်းကတော့မွေးပြီပေါ့နော်အဲသမီးလေးကတော့အဲ့တုန်းကသူကသုံးတန်းတက်အဲတယောက်နဲ့နည်းနည်းနှစ်ယောက်ပဲတယောက်တယောက်မျက်နှာကြည့်ပြောတယ်ဟိုပါပေါ့keep going ပဲပေါ့နော်ဟိုတယောက်တယောက်အားပေးရင်းနဲ့ပဲဒီလိုပဲခြေတက်တာပဲခုနကကျမပြောသလိုပေါ့အာဈေးမရောင်းမကောင်းတဲ့ရက်ရှိတယ်ဒါပေမဲ့ဒါကအနည်းပေါ့ရောင်းကောင်းတဲ့ရက်အဲအများပြီးတော့မှကိုယ့်ကို feedback ပေးတဲ့အဲအကုန်လုံးပေါ့ကိုယ့်ဘေးနားလေမင်းတို့ဆိုင်ပြေလို့မရဘူးဘမဆိုင်မင်းတို့ဆိုင်ဆိုင်လည်းရှိရမယ်ဆိုတော့ကိုယ့် keep coming ဒီလိုမျိုး repeat customer တွေအများကြီးရှိတယ်အဲ့လူလူတွေရဲ့အကုန်လုံးပေါ့သူတို့တွေကပြောစကားတွေပေါ့မင်းတို့တွေပိတ်ပါနဲ့မင်းတို့တွေရှိရဆိုတော့အဲ့လိုမျိုးအရင်ကပဲဒီလိုပဲရက်တည်လာကြတာဟုတ်က
ဲ့အဲ့တော့ဒီလိုမျိုးစပြီးတော့ဖွင့်တဲ့အခါမှာငွေချေးအရာပေါ့နော်အမေရိကမှာတော့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ငွေချေးပြီးတော့လုပ်နိုင်တဲ့အနေအထားမျိုးရှိတယ်လေဆိုတဲ့အခါကျတော့အဲ့လိုမျိုးဒီအစိုးရရှိရဒီဘန်နေရှိရနေပြီးတော့ဟိုဟိုငွေချေးငှားခဲ့ရတာမျိုးရှိလားခင်ဗျအ
ော်ဘန်နေမှာတော့ကျွန်တော်တို့အဲ့တုန်းကတော့ဒီ small business ကခုနလိုပေါ့ဟုတ်ပါတယ်ဒီမှာလည်းအဲ့လိုမျိုး opportunity တွေရှိတယ်လေအဲ့လိုဟို small business ချိခဲ့ရတယ်ဒါပေမဲ့အဲ့ဒါလည်းသိချင်တော့တော့မလွယ်ဘူးရှိတယ်ဆိုကျွန်တော်တို့အဲ့တုန်းကစိုင်းခွင့်တုန်းကကိုလိုဘယ်လိုခေါ်မလဲကို bank account တွေကရှိတဲ့ပတ်စံတွေပဲကျွန်တော်တို့စပြီးရင်းနှီးလာတာဘာမှဒီဘေးကဘဏ်ချိတာတွေပါလေတော့ဘာမှတော့မရခဲ့ဘူ
းဒီစိုင်းမရောင်းတဲ့အစားအစာအရာတာကိုပုံမှန်ဖြစ်နေအောင်ဘယ်လိုထိမှလဲနောက်ဟိုစဖို့မှုတွေဘာတွေရောတည်သန့်ထားပါလားခင်ဗ
ျလို့တော့ကတော့ကျွန်တော်တို့စိုင်းမမိဖို့ကြောင့်မှာတော့တယောက်ပေါ့လားအနည်းဆုံးတယောက်လောက်ပဲကျွန်တော်တို့ကယူတယ်ဘာလို့ဆိုတော့ဒီ taste ကစိုင်းရဲ့အဓိကပေါ့နော်လို့ကျွန်မကဟိုတော့ကျွန်တော်တို့ထည့်ကြည့်တယ်ဒါပေမဲ့သူ့ trainer နဲ့ပဲဟိုခေါ်မယ်အစားတောက်ကကိုလိုချင်တဲ့ပုံစံမရောက်လာဘူး 你要来的开到了，哎，那嘛，路怕了，就我来对比了，乌山没比了，什么了？他那个没有动啊了，部门年年是的。你妈，你要做了，你妈都塞嘛看哪了？有的啊，来的，你他讲嘛，讲嘛，讲嘛，你讲你的吧，都了，你有讲啊，在家嘞。都是前前辈，你嘞，哎，你不，张碧娃也见了路啊，都是看不，都是等眼睛，为啥变变那个？他看这个也蛮那个，哦，你妈张那里吧，你拉下来呢，都是看嘛嘞？哎，没，这个。不，给可以点了，就慢点，就慢点来呗。哦 ，taste 过去来呗，沟通完了，比哦，进入之前那个啥啥都那点，也是会不没有开。嗯，如果国外对他们是有出的，不然如果。
OK， 所以说，你啥都生意，碰见的旮旯的小猫哦，你拉比个啥东西不干的比较，哦 ，complain 不咯？哦，我那路啥都那不得比较，哦，什么比拉路、巴路、L 牛，哦，撇开的亲的话的牛哦，中间也不拉开。
好的，是的，那里呢？是的，三年的嘛，怎么我了？伢一个都没压个嘞。啊，妈妈也了，哈，哦，龙哥人伢你那个，妈咪也了 ，Valentine's Day 呗，哎呀，哎呀，哎，多少不虚报喏，是塞马撒，哎，怎么我也面对嘛？你那白种的，做的下不嘛？他塞的是你那吃他了。啊，我摘的路啊嘞，大摘的，但是哎，有时候怎么我票钱来摘吧？我说对呀，你这也难哦，就不也难么看来？但是哎，你嘛哎，马撒比较多，老公不领的来说。没有米糊讲的嘛，那么水的那那的，的地地沙道改那了，工不累比较多，如果不是那白水比较多黏了。那过过来嘞，米糊讲我们过来嘞，就那了我太多方面啊，哎跟我宝都也米兰的那地方的水的，工农嘛喏，这边去的工农嘛过来路比较嘛，地沙道的过过过地头嘛，地沙道不路偏来的是吧？但是谁叫我们搞工宝都叫个按你叫了，但是按你也沙比较，按讲我农啊。跳不来的，那比如不是那都在抓的，都的，是吧的？什么路那乌冬九湖的
？OK，
这出来是那没听啊？scarcity of people 那二零一五，这个路工呢，在外面他们不是那都在那跳抓的，牛的，是不吧的 ？OK。
OK， 所以说 ，America 嘛 ，solution 咯，把外边表达啥东西的，不讲唯有东西都的，我今年了哦，的腰呢都的不讲，大文有偏心病啊，没有保的。所以看家咯，姑娘路今年没有呢，就拿来看妈妈，多少通通，你呢不如偏心病来洗了个面。
哎，今年嘛，说呢，就我这，但那个都先讲，咱们你说出来，咱弄马路的，好好过马路，你不讲嘛，你来问几里来嘞？还得把买那马路是有。拿来你把老师的，你让我拍摄的，我都买的明年那个的，还得把那三十几个细的啊，几的三十嘛，其他明年来带来。那么年底啥到我们再就说呢？亚人你别这样了，哎，另外他妈爱情嘛都不算的有，跟那国内家人嘛维持是这样，我们乐活。
我三十破年啊，有嘛啥到三十年破烂了？
但是嘛，我三十破年了，有嘛旁边说说不？但是那关他妈的，另外的邻里老板那边将来的有嘛面嘛，提个水准的，反正。第一排个，就马路上比较的 online store， 那上好，那里面偏来开价了。第一有第一个推荐那段，有嘛就嘛，提前备份就那个将来的。
那他三个人话的破了破，是怎样洗完了？怎么
样？啊，好个，老老早了没洗有些。第三，那库父母出来个了，哦，都伢也来碰见吧了，伢子说话了，第加利福尼亚爸妈了，三个人伢洗，俺来路里的，就马路啊，伢一起住嘞，公寓的吧，就马路第第三年了嘛，哦，明年里面也地来了嘞。哦，生意到生意搞了点么？阿拉讲嘞，可能罗的，那拍片嘞，本身那个就嘛罗啊，那嘞哦，这茶来我快出来的包包喏，阿拉来爸爸，然后呢，三那三东三破嘞，留不话叫咯，哦，可能罗 management skills 个，都要我啊，留言啊，大伢伊，留阿的，那就嘛罗面包喏，就嘛罗的三破嘞的生意大对嘛。
ကိုအောင်စုစည်းတင်ဆက်တဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့တိတ်ပန်တဲ့ဤပညာအစီအစဉ်လက်ရောက်ပါပြီဒေါခင်မျိုးသက်ကစုစည်းတင်ဆက်ထားပါတယ်ရှင်
ဆက်ကြဝလာတစ်ခုလုံးမှာအပားလွာဆုံးပစ္စည်းတစ်ခုဖြစ်တဲ့ graphene ကိုအခုမြန်မာနိုင်ငံမှာရှိတဲ့ဘွဲ့ဂျုံနဲ့ဘွဲ့လွန်သင်တန်းတချို့မှာရှိတဲ့ပစ္စည်းနဲ့ရအောင်ထုတ်ပြီးသူတေသနာလုပ်နေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြသင်ပါပါဗြိတိန်နိုင်ငံမန်ချက်စတာတက္ကသိုလ်ကပါမောက်ခနှစ်ဦးဟာစာရွက်တရွက်ရဲ့တသန်းပုံတစ်ပုံလောက်ပဲအထူးရှိတဲ့ graphene ကိုတွေ့ခဲ့တဲ့အတွက် 2010 မှာယူပဗေဒနိုဘယ်ဆုချီးမြှင့်တာကိုခံခဲ့ရပါတယ်။ဒီလောက်သိငယ်တဲ့ graphene ကို
တင်ကြားရေးအထောက်အကူပစ္စည်းပြည့်ပြည့်စုံစုံမရှိသေးတဲ့မြန်မာနိုင်ငံမှာအခုသူတေသနလုပ်နေကြတာဖြစ်ပါတယ်။စိန်ထက်အစာပေါင်းများစွာခိုင်မာတဲ့ graphing ဟာပေါ်ပါပြီးတိတ်ကိုသိနေတာပါ။သူကိုလျှက်စစ်ပစ္စည်းတွေမှာတုံရင်လဲအခုတည်းအစာပေါင်း200ကျော်ပိုးပြီးမြန်အောင်လျှက်ကူးနိုင်ပါတယ်။သိပ္ပံပညာမှာသာမကလူသားတွေရဲ့လူနေမှုအဆင့်တန်းနဲ့ဘဝကိုပါပြောင်းလဲသွားစေနိုင်မယ် graphing ကိုသိပ္ပံပညာရှင်ပေါင်းများစွာသူတေသနပြုနေကြတဲ့အထက်မှာအခုမြန်မာနိုင်ငံမှာပါအစပြိုးလာတာဖြစ်ပါတယ်။ပွင့်လင်းစပြုလာတဲ့အမိမြန်မာနိုင်ငံအတွက်နိုင်ငံရခြားရောက်နေတဲ့မြန်မာပညာရှင်တချို့ကကိုယ်စွမ်းဉာဏ်စွမ်းရှိသမျှအကူအညီတွေပေးနေကြပါတယ်။ဒီထက်က graphing သူတေသနလုပ်ရမှာကူညီနေသူတူကတော့American Piron Su Illinois တက္ကသိုလ်ကယူပဗေဒပညာရှင်ဒေါက်တာဝင်းတာထွေးပါ။အ
ဲလိုတက္ကသိုလ်ကျင်းပသက်ပြီးတော့ဒီကတွားပြီးတော့ကုညီနေတဲ့ဆရာကြီးလည်းအများကြီးရှိပါတယ်။ကျွန်တော်ကတော့ graphic နဲ့ပတ်သက်ပြီးတော့တချို့ပိုင်းတွေကိုကုညီပေးနေတာရှိပါတယ်
။ဘယ်လိုပုံစံနဲ့ကုညီတာလဲဆရာ
။ပုံမှန်က graphic နဲ့ပတ်သက်ပြီးတော့ပုံမှန်ဒီထဲမှာသုတေသနလုပ်ငန်းကိုစပြီးတော့လုပ်ဖို့ကြိုးစားတာပေါ့လေ။အဲ့မနေ့တရားကျူးစွာပါ။ဟိုမရှိရှိတဲ့ပစ္စည်းနဲ့ကျွန်တော်စပြီးတော့ဘယ်လိုလုပ်မလဲဆိုပြီးဆောင်းတဲ့တော့ရှိရဆရာဆမိုင်းနဲ့ဆက်နေတာပေါ့လေ။graphic ဆိုတာအခင်းအောင်တုံးပြီးတော့အဲ့ဒီ graphic ကိုအလွားလွားခွာလိုက်ခွာလိုက်လို့ရှိရင်အစတော်ရဲ့ကျန်တာ graphic ကိုခွာအောင်နည်းနည်းလို့တက်ပြောချင်မှာဒါနောက်ပိုင်းမှာ silicon နဲ့ graphic နဲ့တွဲပြီးတော့နောက်ဆုံးပေါ်နည်းလို့တက်ပြောချင်လုပ်မယ်ဆိုပြီးတော့တော်တော်လေး popular ဖြစ်နေတာပေါ့လေ။အဲ့ဒါနဲ့ပတ်သက်ပြီးတော့သူပြန်လုပ်ချင်တဲ့အတွက်ကြောင့်လို့ကျွန်တော်ပုံမှန်ပြီးမှာအနည်းနဲ့လို့ကောင်းလဲဆိုရဲခါကျတော့ဒါလူပိတာနည်းနဲ့ခွာရဲ့နည်းပေါ့ကျွန်တော် exfoliation လုပ်တယ်ပေါ့လေ။အဲ့ဒါဒီနဲ့ပတ်စံလုပ်ကြည့်တာတော်တော်အောင်မြင်သွားပါလေ။အမင်းတို့ကြောင့်တို့ချိုးဆရာဆရာမကြီးလည်းဘုလိုသဆိုင်ရာ presentation ဒီပေးတယ်။တယောက်ဆိုလို့ရှိရင်တော့ကျွန်တော်တို့ပုံမှန် BA နေပြီးတော့သိပ္ပံနဲ့ပတ်သက်ပြီးတော့ UB ဘုရားဌာနနဲ့အကောင်းဆုံးဆရာမဖတ်ပုံမှန်တူပထမရတော့ပါလေ။အခုဆိုလောလောဆယ်ပဲဘုလိုတင်တာနဲ့ပတ်သက်ပြီးတော့မင်းကလေး၃ယောက်ယောက်ျားလေး၄ယောက်လည်းတခြားတယောက်တို့ရောလည်းဒီ graphic နဲ့ပတ်သက်ပြီးလုပ်နေပါပြီ။ဆိုတော့ဒီတစ်နှစ်အတွင်းမှာပဲတော်တော်လေးကြီးရောက်တယ်လို့ကျွန်တော်ပြောချင်တာပါလေ။
မြန်မာနိုင်ငံမှာပစ္စည်းပစ္စည်းရလဲဒီမှာလို့မစုံနေမှာဟုတ်ဆရာဆရာအဲ့လိုတရားမှာဘလိုမျိုးများသွားပြီးတော့သင်ကြားပါလဲဒီနာနိုနည်းပညာနဲ့ပတ်သက်ပြီးတော့
နာနိုနည်းပညာတဲ့ကျွန်တော် graphic ကဟိုအဓိကထားတာပေါ့ဒီနာနိုတက္ကသိုလ်ကြီးပါပဲပါလဲဆိုတော့ graphic ကိုလည်းဟိုကလည်းဒီနာနို scale မှာရှိတာဟုတ်အခုကခုနပြောလို့ပစ္စည်းပစ္စည်းရလဲမရှိသေးကြမလို့ဟို chemical exfoliation လဲ chemical ကြောက်ရာအဲ့ဒါနဲ့ပတ်သက်ပြီးခွာလို့ရတာရတဲ့ပုံမှန်မူတည်ပြီးတော့ဟိုရောင်တဲ့ပုံမှာဟောတခြားတဲ့ပုံမှာရှိနေတဲ့ဒီစားဒီလိုဟာမျိုး SDI လိုလိုဟာမျိုးဟို electron microscope လိုဟာမျိုးနဲ့ခွဲခြားလို့ရပါတယ်အဲ့ပေါ်မူတည်ပြီးတော့ graphic oxide ညာမင်းရဆိုတာဒီနဲ့ပတ်သက်ပြီးတော့ counter ဖော်နိုင်ခဲ့ပါတယ်နောက်ပိုင်းကျရင် deposition method ဆိုတာမျိုးတွေလုပ်ဖို့ကျွန်တော်ညွှန်ထားရှိပါတယ်ဒါနဲ့ပတ်သက်တဲ့တချို့ set တွေတည်းသူဝယ်ပိုးလည်းလုပ်ထားတာရှိပါတယ်ဒီဖြစ်စီပြည်ရည်ရမယ်ဆိုရင်တော့ကျွန်တော်ပိုင်းပို့ပြီးတော့ key တွေမျိုးရှိတာပေါ့ဟု
တ်ကဲ့ဆရာတို့တွားပြီးတော့ဒီလိုမျိုးကုညီမယ်ဆိုလို့ရှိရင်ပထမဆုံးဟိုမှာက resources လို့ခေါ်တဲ့ဘာပစ္စည်းရနိုင်လဲဆိုတာအရင်လေ့လာမှာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဟိုရှင်းရင်းဆိုဘာပစ္စည်းရရှိတယ်နောက်တစ်ခါသူတို့ဒါနဲ့ပတ်သက်ပြီးတော့စဉ်းစားရတဲ့ဆရာဆမိုင်းဘူးတွေရှိတယ်နောက်တစ်ခါကြာလို့ရှိရင်ဟိုလုံနိုင်တဲ့ဒီချင်းရှိရစ်တော်တော်များများရှိပါတယ်သူတို့နည်းသူတို့ကလည်းလုံနေကြရတဲ့အတွက်ရှိပါတယ်ရှင်းတင်နေနေနေမှာဆိုရင်တော်တော်လေးပုံပြ key တွေ့ကြလာမယ်လို့ကျွန်တော်လည်းမျှော်လင့်ပါတယ်သူတို့အနေနဲ့လည်းအားကျမှန်းနေရှိပါတယ်အဲ့တော့ကျွန်တော်တော်တော်လေးအားရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆက်ဆက်ပြောရဲ graphing နဲ့ပတ်သက်ပြီးတော့လုပ်တယ်ဆိုတော့ဟိုအောင်မြင်မှုအတိုင်းတာနည်းနည်းပြောပြပါဆရာဆရာအခုသွားပြီးတော့အစပြိုးခဲ့တယ်ပြိုးခဲ့ပြီးတော့ဘယ်လိုပုံစံနဲ့အောင်မြင်မှုရလဲပြောပြပေးပါ
အခုတယောက်ကတော့ဟိုမြန်မာနိုင်ငံလုံးဆိုင်ရာဟိုသိပ္ပံခေါ်ပြောပွဲမှာတော့သူပထမရသွားတယ်အဲဒီအတူတူနဲ့ပတ်သက်ပြီးတော့အေးမရှိစီရလဲသူလုပ်တဲ့အခါသူတော်လည်းအောင်မြင်သွားပါတယ်အဲဒါနဲ့ပတ်သက်ပြီးတော့လည်းဟာသိပ္ပံပွဲအတွက်ကိုပဲအခုဆိုရင်၃ယောက်လောက်ကိုအဓိကလုပ်နေပါပြီ
မရှင်းလို့ပြန်မေးတာပါနော်ဟုတ
်ကဲ့
ဒီ graphing ဆိုတာကတိတ်ကိုသိငယ်တဲ့ carbon item လေးတွေပါဟု
တ်ပါဆရာ
ဒီကျောင်းသားတွေဘယ်လိုမျိုးစပြီးတော့ဘောနော်လက်တွေဘယ်လိုလုပ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါစ
ို့အဲ့ဒါတို့ရှိပါတယ်ကျွန်တော် graphite ဆိုတာရှိတယ် graphite ဆိုတာခဲတယ်လို့ပေါ့နော်ခဲတယ်မှာသုံးတဲ့ခဲစမ်းပေါ့ဒါပေမဲ့ကျွန်တော် graphite အပြားကြီးဝယ်လို့ရပါတယ်အဲ့ဒီနဲ့ PS ကြာဟိုဘက်ပြာဒီပြာကိုပါပြာလေးနဲ့ပေါ့လေသူလုတ်တဲ့နည်းလေးရှိရပါတော့ဒီကလိုရတဲ့ chemical လေးထည့်ပြီးတော့တက်နေမြတ်သူခွာရဲ့နည်းပေါ့ဆိုတော့ကျွန်တော်ဆုံးတော့ခွာလေးရတဲ့ချင်းခွာရဲ့နည်းကိုလုတ်တာပါနည်းလို့ scale ချစ်တဲ့ကြောင့်ရမရောက်ကြတော့ဘုရား electron microscope နဲ့ကြည့်မှရတယ်အဲ့ဒီကတခြား method တစ်ခုခေါ်တဲ့ random spectroscopy ဆိုတာကိုသုံးမှတော့ confirm လုပ်ရအောင်အဲ့မှာရှိလေကျွန်တော်ကဘုန်းက FTR လို့ဟာမျိုး HRT လို့ဟာမျိုးနဲ့စကြရခါကျတော့လိုအပ်တဲ့သမတ်တဲ့အရေးချင်းတွေရှိတာကိုတွေ့တဲ့အခါကျတော့ဒါ graphing ဆိုတဲ့ confirm လုပ်ရပါတယ်
နော် nano scale ဆိုတာအမတန်သိငယ်တဲ့ခါကျတော့ဟုတ်ကဲ့ဟိုဆရာပြောတဲ့ set တွေပေါ့နော်ဒီ set တွေနဲ့ကြည့်ဖို့ဟာအခု set မရှိတဲ့နေရာမှာဆိုရင်တော့ဆရာဘယ်လိုလုပ်မလဲ
ဟုတ်တယ်ခုတော့ရှိရတယ်ပမာပြမှာကျတော့ URC လို့ခေါ်တယ်တက္ကသိုလ်ညာဘို့သူပြဒနာပေါ့လေအဲ့မှာတချို့ရှိပါတယ်ကျွန်းနေမှာလုပ်ချင်တဲ့အပိုင်းအားဆိုရင်လည်းအခုကကျတော့ရန်ကုန်ကိုပို့ရတာပေါ့လေသူတွေကလည်းစားတယ်ချို့ကြလည်းမမင်းတက္ကသိုလ်စားတင်မှာလည်းရှိပါတယ်နောက်ပိုင်းလည်းတက္ကသိုလ်ဒီမှာလည်းလိုအပ်တဲ့ specialist ဝင်မယ်ဆိုတော့လည်းအဆင်ပြေလာမှာပါ
Graphene နဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာ။ဆရာ sensor တို့ solar cell တို့လောက်တာလေ
။အခုကတော့ graphene နဲ့ graphene offset တော့ရပြီဟုတ်ပြီ။နောက်ပိုင်းညာနောက်အဆင့်တစ်ခုကဒီရလာတဲ့ graphene နဲ့ကျွန်တော်တို့ silicon နဲ့ဖြစ်ဖြစ်တခြား substrate တို့ခေါ်တဲ့ metal တွေနဲ့ထပ်ပြီးတော့ပို့ပြီးတော့ sensitive ဖြစ်တဲ့အကောင်တဲ့ sensor လေးလုပ်ဖို့သူတင်လာလုပ်ဖို့တော့ကျွန်တော်ရည်ရထားရှိပါတယ်။အဲ့ဒီတော့လေ graphene နဲ့ silicon တို့တခြားတွေနဲ့ပေါင်းမဲ့သူရဲ့ကုန်တက်တွေပါရှိမယ်၊လျှက်စကုန်တက်တွေပါရှိမယ်၊အရင်းကုန်တက်တွေပါရှိမယ်၊သူယူရပေတဲ့ဆိုင်ကကုန်တက်တွေပါရှိမယ်စသဖြင့်အဲ့ဒီကျွန်တော်လေ့လာမှုရှိပါတယ်။ Solar cell တွေလည်းလုပ်ဖို့ရည်ရွယ်ချက်ရှိတယ်။ Solar cell နဲ့ပတ်သက်ပြီးတော်တော်များများလုပ်နေကြပါတယ်။အောင်မြင်နဲ့အောင်မြင်ရပါတယ်။ဆရာကြီးလည်းတော်တော်လေးထောက်ပါတယ်။အရေးကြီးတာကဘယ်လောက်ထိ efficient ဖြစ်ဖို့ graphene နဲ့များလို့လို့ရှိရင်ပို့ပြီးတော့များထမင်းကောင်းမလားစသဖြင့်လည်းလေ့လာဖို့ရည်ရွယ်ချက်တွေရှိပါတယ်
။ဒေါက်တာဝင်းတာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပြန်ရာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ International Visitor Leadership Program ဆိုတဲ့နိုင်ငံတကာခေါင်းဆောင်မှုလှစ်လာရေးအစီအစဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့လူမှုအလင်းအဖွဲ့ကိုမှတ်တည်သူကချင်တိုင်းရင်းသူမယ်ရီထောမ်ကိုအမေရိကန်ကိုတည်တင်းသုံးပတ်အကြာခီးစဉ်နဲ့ရောက်ရှိလာပါတယ်။2011ခုနှစ်ကစပြီးကချင်းပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးမှုနဲ့ပတ်သက်ပြီးတော့မယ်ရီထောကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရက်အမျိုးသမီးကဏ္ဍမှာဒေါ်လလသန်းကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goalInternational Visitor Leadership Program နိုင်ငံတကာကောင်းဆောင်မှုလေ့လာရေးအစီအစဉ်ကသစ္စာအမေရိကန်တန်ရုံနေရပါတော့သူတို့နိုင်ငံမှာရှိတဲ့သူတို့တင့်တော်တဲ့လူတွေရွေးပြီးတော့ဒီအစီအစဉ်ကိုလွှတ်တယ်ဆိုတော့ကချင်ပြည်နယ်မှာလှုပ်ဆောင်ချက်တွေနည်းနည်းရှင်းပြပေးပါလားရှင
်ပြောမယ်ဆိုရင်လူထုခြေပြုအဖွဲ့အစည်းပါဒီ NGO ဒီကဏ္ဍမှာကျွန်မလုပ်ခဲ့တာတော့10နှစ်ကျော်ကျော်ရှိပါပြီဒါဒါပေမဲ့အခုလက်ရှိမှာလက်တလုံးမှာကျွန်မတာဝန်ရင်းနေရတော့ဒီနေခဲ့တဲ့2011ဒီ reading set ပေါ့လေနော်အဲ့တောင်မလို့ဒုက္ခရောက်နေတဲ့ IDC အဲတပေါင်းကျော်ပေါ့လေဒီ monkey မောင်မြင့်တဲ့အတွင်းမှာရှိရဲ့ camp 6ခုတရား IDC တောင်းကျော်ကိုကျွန်တော်တို့အစိကမနတီဗီယန်ပေါ့လေနော်ဒီဒါရှင်းစနာမှုအခုအကြီးပေးနေတဲ့အဖွဲ့ဖြစ်ပါတယ်ပေါ့ဒီဖက်စီကိုကျွန်တော်ကစဖြစ်တာတော့ပြောမယ်ဆိုအမျိုးသမီးကျွန်တော်ကဒီစလို့ကျွန်တော်တို့ပြောလို့ရတယ
်ဟုတ်ကဲ့နည်းနည်းရှင်းပြပေးပါလား
ဆက်စဖြစ်တယ်ဆို2011ဆက်စဖြစ်တယ်ဆိုတာနဲ့အဲ့မျိုးသမီးတစုပေါ့ကျွန်တော်တို့တကယ်ချင်းတဲ့အားလုံးတစုကကျွန်တော်ဆွနေကြတယ်ကဲအခုကတော့စစ်ဖြစ်တဲ့အခါမှာကျွန်တော်တို့ကြားနေရတယ်တော်ထဲမှာမိုးရာသီလည်းဖြစ်တယ်မြစ်ခင်ကလေးတွေဒုက္ခရောက်နေအစားပြန်ဖြစ်ချားနာတယ်ဒီအခါမှာကျွန်တော်တို့လည်းမြစ်ခင်တွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကမနေနိုင်တော့ဘူးကျွန်တော်တို့ဘယ်လိုကူညီနိုင်မလဲကျွန်တော်တို့ဒီအတိုင်းတားနေတယ်ဆိုပြီးကျွန်တော်တို့ကအဲ့မှာအဲ့ကျွန်တော်တို့တကယ်ချင်းတစုပေါ့လေနော်အသေးစိတ်ဖွယ်ဝိုင်းပြီးတော့ကျွန်တော်တို့ဆွနေကြတယ်လုံးရမယ့်အရာအများများတော့ဒါအမျိုးသမီးတွေနဲ့မချစ်နိုင်တော့ဘူးပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကဒီမှာအမှရှိရဲ့ဒီအတင်းတော်အားလူတွေတခြား NGO မှာလုပ်နေပြီးအားလုံးကလည်းစုပြီးမှ relate ဘောပေါ့ response ကိုအမြန်ဆုံးလုပ်မယ်ဆိုတဲ့ပုံစံနဲ့ကျွန်တော်ကဂျူ74ရဲ့2017မှာစပြီးတော့ဖွဲ့ခဲ့တယ်အဲဒီကျွန်တော်တို့ရဲ့အဖွဲ့နာမည်ကဝန်ပေါင်းလင်းချွဲအတိတ်ပဲကတော့လူထုအလင်းပေါ့သိဒုက္ခအတိဒုက္ခအမောင်ရောက်နေတဲ့လူထုကိုကျွန်တော်တို့ကဥမာကျောင်းတိုင်အလင်းလေးနဲ့ပဲဆိုကျွန်တော်တို့ပြီးနိုင်တဲ့အလင်းလေးနဲ့ကျွန်တော်တို့တတ်နိုင်ဆုံးကုလသမဂ္ဂဆိုရဲ့ရွေးချယ်ကျွန်တော်တို့အဲဒါကိုစပြီးဖက်စီကုလသမဂ္ဂဆက်ခဲ့ရပါလိ
မ့်။ဟုတ်ကဲ့။ကချင်ပြည်နယ်မှာပေါ့နော်ဒီပဋိပက္ခစဖြစ်တာ2011ခုကဆိုတော့ခု2016ဆိုတော့9နှစ်ရှိသွားပြီပေါ့။ဒီ9နှစ်တာကာလအတွင်းမှာရောဘလို့အကဲဆတ်မှုတွေရင်ဆိုင်ခဲ့ရပါလဲ။ကျွန
်တော်တို့အများစုပြောလို့ဒီစစ်ကြောင်းမလို့ပေါ့ကချင်ပြည်နယ်နဲ့ချင်းပြည်နယ်မှာဆိုရင်
စုစုပေါင်းဒုက္ခရောက်တဲ့အဲဒီ IDP တွေအားလုံးကဒီဒေဆုံးကွာအထက်ပြေးတင်းဆောင်နေလို့အားလုံးကတဲ့တိတ်နဲ့တောင်းပေါင်းရင်းချင်းရှိတယ်ခုအချိန်မျိုးပြောပြလို့လွန်ခဲ့တဲ့2015စက်တင်ဘာမှာပဲကျမတို့က၄နှစ်ပြည့်ပြီးမှ IDP ရဲ့အချိန်မျိုးကျမတို့လေ့လာဆန်းစစ်မှုတည်းကျမတို့လုပ်ခဲ့ပေါ့
Okay
အဲ့ခါမှာအခုကပြောရမယ်ဆိုရင်ကျမတို့ဟိုဒီဒုက္ခတွေအားလုံးအတွက်နိုင်ငံတကာဒီသာချင်းဆန္ဒပံ့ပိုးမှုကတော်တော်ရော့နေတာကိုကျမတို့တွေ့ရတယ်ဒီလူပေါင်းတသိန်းကျော်ဟာဆိုရှင်9နှစ်ကျော်ကြက်မှနေပြီဖြစ်တဲ့အတွက်သူတို့ရဲ့နေရက်ကိုဘယ်လိုမှပြန်လို့မရဘူးရင်းဆိုင်ရေးတာမရနိုင်တွေ့တကယ်ကိုစစ်မှန်တဲ့ညစ်ရပြီးတကယ်ကိုရုပ်ပြန်ခုရမယ်ဆိုချင်ပြန်မယ်လို့ဖြစ်တယ်ဒီငန်းနဲ့တင်းမှာဆိုရင်အချိန်လေးတဒီ IGP မှာမျက်နှာဆုံးချုံမှုလို့ပြောရမလားတော်တော်လေးမျက်နှာတဲ့အပိုင်းလေးကျွန်တော်ပြောရတယ်ပညာရေးပဲပညာရေးဆိုရင်ပုံမှန်ချင်းအသက်16နှစ်တောင်းတတယောက်ကဆယ်နှန်းအောင်မယ်20ဆိုရင်သူကဘွဲ့ရပြီဒါပေမဲ့ဒီ IGP ကလေးဟာဆိုရှင်ခု10တန်း5တန်းဆိုတဲ့အခါမှာသူကအသက်20လောက်ဖြစ်ပညာရေးနေနဲ့ပြောဆိုအင်မတန်မှနှောက်ကြတယ်။နောက်ပညာရေးနဲ့ပတ်သက်ပြီးမှပံ့ပိုးမှုကအလိုအဆုံအရေးကြီးဆုံးဖြစ်ပေမဲ့ဒီ9နှစ်ကာလအတွင်းမှာနိုင်ငံတကာရဲ့ပညာရေးအတွက်ထောက်ပံ့မှုကဒုတိယအနည်းဆုံးဖြစ်တယ်ပေါ့။ပထမအနည်းဆုံးကဘာလဲဆိုစာမရေးဖြစ်တယ်။စာမရေးနဲ့ပတ်သက်ပြီးအင်မတန်မှလိုအပ်ချက်ရှိတယ်။ဒါပေမဲ့စာမရေးနဲ့ပတ်သက်ပြီးမှချစ်ချစ်ရောက်ကူညီပံ့ပိုးပေးတဲ့အဖွဲ့အစည်းဆိုတဲ့ဟိုတစ်ခုမှမရှိဘူးပေါ့လေနော်။9နှစ်ဖြစ်သွားပြီဖြစ်တဲ့အရင်တုန်းကစာမဆောက်ပြီးခဲ့တဲ့ဟာလေဒါခဏလေးအတွင်းမှာပြန်ပြီးငင်းခံပြီးကိုအိမ်ကိုရပြန်ရမလားဆိုတဲ့အကျဉ်းနဲ့ဖောက်လုပ်ပေးတဲ့အိမ်ရင်ကအကုန်လုံးဒီအိမ်သားကအဆုံးပေါ့လေယာယီပေါ့ယာယီပဲကျမတို့ဆောက်ထားပေးတာဖြစ်တယ
်
အဲ့ဒီတော့အဖွဲ့အစည်းကျမတို့ဆိုတာကျမတို့ရဲ့ဒီအန်ဂျီအိုရင်းကိုကျမရင်းနှီးချင်တာဖြစ်ပါတယ်အခု9နှစ်ဆိုတဲ့အတွင်းမှာဒီဆောက်ထားတဲ့ကျောင်းရင်းကစပေါ့ ECCD စင်တာကစအကုန်လုံးကသူကဒုက္ခအရင်ရောက်နေပြီအကုန်လုံးကပြန်ဆောက်ရတော့မယ်ပြန်ရတော့မယ်ပြန်လို့တော့မရတော့ဘူးကျမအခုတွေးရတယ်ကျမတို့ကြည့်နေကြမ်းထဲမှာတော့ဥမာ border number 6ကတနင်္လာကလေပင်တိုက်ခိုက်တဲ့အတွက်ကြောင့်တောင်းတစ်ခုလုံးကတော့ပြိုကျသွားပြီပေါ့ကလေးစံပွဲစာမီးပွဲဖြေရမယ့်အချိန်ရောက်ပြီဒါမဲ့ဒါကတော်တော်လေးခက်ခဲတယ်ပေါ့လေဒီလိုအဲ့ဒီထဲမှာမှ2015အနေစားကျမတို့ကလျားထားတဲ့ဘတ်ဂျက်ထက်ကိုကျမတို့ရတာက39ရာခိုင်နှုန်းလောက်ပဲရှိတယ်ဒါကကျမတို့အဖက်တစ်ဖက်တည်းမဟုတ်ဘူးဒါES လို့ခေါ်တယ်ကျမလူကအဖွဲ့ဦးဖက်ကနေပူပေါင်းပြီးလုပ်ထားရတာပေါ့2016ပြည့်ဆိုကျမတို့မှာတကယ်ကိုစကျော်ဖန်ကတော်တော်လေးကိုနည်းနေတယ်ပေါ့လေနော်နိုင်ငံတကာကိုလည်းကျမတို့ကမင်းချင်တယ်ဒီလူတွေဒီလိုဒုက္ခရောက်နေတော့ဘာဖြစ်လို့ကုညီလဲပေါ့လေနော
်မေရီတောင်ဆွဆွကနိုင်ငံတကာကိုမင်းချင်တယ်လို့နိုင်ငံတော်ကိုကမင်းချင်မလားရှင
်ဟုတ်ကဲ့ပါမင်းချင်ပါတယ်အခုကျမတို့လည်းဒီနိုင်ငံခြားရောက်တဲ့အခါမှာအားလုံးကကျမတို့နိုင်ငံရဲ့အပြောင်းအလဲကိုအလုံးကအရင်ပြောပါတယ်ပေါ့လေနော်ဟုတ်ပါတယ်အခုချိန်မှာကျမတို့သိပါတယ်ကျမတို့လည်းအင်မတန်မှဒီပြောင်းလဲမှုကြီးကိုတကယ်မျှော်လင့်ပါတယ်ပေါ့ဒါပေမဲ့အခုအခါမှာကျမတို့ပြောချင်တဲ့အရာနိုင်ငံတော်အစိုးရအနေနဲ့လည်းဒါအပြောင်းလဲတစ်ခုကိုအားလုံးစူးစမ်းပန်းစားလှုပ်ဆောင်ရတဲ့ကျမတို့ကိုညီညီနဲ့ကျမတို့ရဲ့ဥတီအုပ်စုဖြစ်တဲ့ IGP တက်လည်းအကောင်းဆုံးကိုလုပ်ပေးဖို့ကျမတို့နေနေနောက်ပြီးတော့အခုဒီလွန်ခဲ့တဲ့အချိန်မှာ9နှစ်အတွင်းမှာလည်းတန်ရင်ချိုင်းဆင်းရပွဲအများကြီးတို့ဆင်းနေခဲ့ကြရတယ်။ဒါမဲ့ဒီဆင်းတဲ့အခါမှာတကယ်ကိုပါဝင်တင့်ပါဝင်ထိုက်ကြလို့ဒီမှာဒီစစ်ကြောင့်မလို့ဒီရင်ချိုင်းဆင်းရပွဲကျဒီစစ်ကြောင့်မို့စစ်တမ်းခံရတဲ့ IDP ရဲ့အတန်ကိုနားထောင်ပေးတာမျိုးရမရှိတာမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့။အမှန်ဆိုရင်ဒီစစ်ကြောင့်မလို့တို့ဒီရင်ချိုင်းကိုဆင်းနေတဲ့အခါမှာတကယ်ပဲခိုက်ခိုက်ခံစားရတဲ့ဒီအုပ်စုတွေအတွက်တို့အတွက်အကောင်းဆုံးဘယ်လိုဖြစ်ချင်လဲလို့ဘယ်လိုဖြစ်ချင်စာမျိုးဒါမေဘူးလေးတော်မေပါဝင်ဆင်းနေပြီးမှအကောင်းဆုံးကိုစီစဉ်ပြုခဲ့တာဒါကျွန်တော်နိုင်ငံတော်အစိုးရအနေနဲ့လေလိုအပ်တယ်ပေါ့ဒါကလည်းတော့အစိုးရတော်ဒီစစ်ကိုဖြစ်လိုက်တဲ့အဲဒီနှစ်ဖက်တော်လူရင်းမှာတောင်းဝန်ရှိရပေါ့လေနော
်အခုဒီစစ်ပေးတံကြောင့်ပေါ့နော်စစ်စွာမေတောင်ပြောလို့ထွက်ပြေးလာတဲ့လူတွေကအခုဆိုလို့ရှိရင်ဒီကချင်းနဲ့ရှမ်းဘက်မှာဆိုတသိန်းကျော်လောက်ရှိနေပြီဆိုတဲ့ခါကျတော့အထူးသဖြင့်အမျိုးသမီးတွေအနေနဲ့ရောပို့ပြီးအခက်အခဲတွေရှိမယ်လို့ကျွန်မယူဆပါတယ်ရှင်
တော့အခုချိန်မှာကျမအငြင်းရမ်းဒီဒုက္ခတဲ့ဆန်းကိုကျမအငြင်းရမ်းသွားတယ်မိခင်တွေလည်းစကားပြောတယ်ပေါ့လေနော်အတက်အရန်ကြီးရဲ့အမျိုးသမီးဆိုရင်တို့ trauma ထိနေပြီပေါ့ကျမတို့ဒီတိုင်းတိုင်းကအငြင်းတောင်ပေါ်မှာနေရဆိုမဲ့အငြင်းရမ်းကိုရဲ့လှုပ်အားနဲ့ကိုနေပြီးစားရကိုအိမ်မှာကိုဟာကိုအငြင်းရမ်း manage လုပ်နေရလို့ပါဒီလိုမျိုးအချင်းအချက်ထဲမှာနေရထိုင်တာကအစဒီ10ပေပတ်လဲ12ပေပတ်လဲအခန်းထဲမှာမိခင်မိဘရောသမက်ရောချွေးမရောသားသမီးရောအကုန်လုံးဒီလိုစုပြီးနေရတယ်ဆိုရင်တို့ရဲ့ privacy ဒါက
မျိုးသမီးတွေတော့အရန်ကိုဒါစိတ်ကြီးခိုက်စရာဖြစ်တယ်ပေါ့နော်ဒီလိုမှချုပ်ချုပ်ထောက်ပါရတယ်အဲတော့မို့ဒီအဲကျမတို့ကင့်ထဲမှာဒီ9နှစ်တာအရဆိုရင်ကျမတို့ကြည့်မယ်ဆိုရင်အမျိုးသမီးရဲ့၄ပင်ချုပ်အမျိုးသမီးရဲ့ဆက်ကျော်တက်လေးပဲဖြစ်လာတယ်ဆိုရဲကလေးတွေကကင့်မင်းအားလုံးကလည်းတိရုပ်ပြင်းနဲ့ကြီးတဲ့အခါကျတော့ဒီလိုအခြေအနေတစ်ခုမှာတို့ကဘာရပြတော့တို့ရဲ့အဲဒီလွတ်လပ်မှုတစ်ခုအနေနဲ့တော့ကောင်းစိတ်ထွက်ပေါက်ခုနေနေတော့ကောင်းတချို့ဆိုအတငယ်ရွယ်နဲ့အိမ်ထောင်ပြုတ်သွားတဲ့ဟာမျိုးလေးချို့ဆိုရင်အိမ်မနေမယ်ဆိုခဏပြောတဲ့ဟာကိုစမ်းပါကျမနည်းနည်းမြင်အောင်ပြေပေါ့ဒီလိုဆက်ပြဆက်နေပြီခမမိသားစု10ယောက်ရှိနေအားလုံးကတက်တက်တိတ်နေရတဲ့အခါမှာမိသားစုကိုထောက်ပံ့ဖို့ဆိုတဲ့ဟာမျိုးစိတ်နဲ့တယုတ်ပြည်ဘက်ကိုအလုတ်လုတ်သွားချတဲ့အမျိုးသမီးဟာဆိုရှင်ရောင်းစားခံရတာမျိုးဖြစ်လာတဲ့ကိုတက်လုတ်တဲ့အတိုင်းဒါဘုံမင်းကိုမရတဲ့ဟာမျိုးလေးတွေပေါ့နော်စောင်းတက်တဲ့ကလေးတွေကလည်းစောင်းမတက်လာနိုင်တော့ဘူးအဲ့တည်းဆိုရင်အနည်းဆုံး100ကျော်လောက်ကတော့ကျမတို့ကြည့်နေကန့်ထဲမှာတောင်းတိုင်း100လောက်ကတော့ဒါအနည်းငယ်တောင်းထွက်တဲ့ဟာမျိုးဆုံးထုတ်တဲ့ဟာမျိုးလေးပေါ့လေနော်အဲ့လိုတွေ့တယ်နော်ကလေးတွေနဲ့ပညာရေးကိုကြည့်ပြီးမိပါတယ်မိချင်ရမလုပ်ပြီးနေတဲ့အခါပြင်တစ်ဖက်ကနေခဏပြောနေရခံရတဲ့စိတ်ဒုက္ခဝင်ငွေမရှိတဲ့ဒုက္ခပေါ့လေနော်အခြေအနေအဲ့မှာမှဒီကလေးတွေရဲ့ပညာရေးအတွက်ကိုဒီမှာမိချင်ရတော်တော်များများသူဒီထောက်မရနေတယ်အတက်ကြီးရပြီဆိုရင်ကိုရဲ့ကိုရဲ့ကိုရွာမှာပဲကိုပြန်ပေးခြင်းနဲ့မရတယ်ဆိုတော့ဟာမျိုးပေါ့လေနော်အဲ့မျိုးနဲ့ကျွန်တော်တွေ့ခါမှာကျွန်တော်တော်တော်လေးစိတ်မကောင်းဖြစ်မိပါတယ်အမေကတော့စိုးရလဲတောင်ဖြစ်ပြီးဖို့လို့ You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice any longer cause you deepen the conviction in my soul oh ဒေါ်လာသန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်။ VOA မြန်မာပိုင်းသံလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါဗျာ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆံမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။ VOA ကနေ EDM 3အင်္ဂလိပ်သင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်အင်္ဂလိပ်စာနဲ့မတ်ကြီးမုံရဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုလည်းလေ့လာကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုမအေးတနာကျော်ကကြင်ညာပေးပါမယ်ရှင
်။စီးရီးယားမှာပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုမနေ့ဖြန်စနေနေ့မှာစတင်ပြီးအကောင့်ထည့်ဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကစီးရီးယားနဲ့အီရတ်နိုင်ငံတို့ကပဋိပက္ခတွေကိုအဆုံးသတ်မှုက IS Islamic စစ်သွေးကြွကွန်ရက်ကိုချေမုန်းနိုင်မှုတွေအဓိကကြရဲလို့ပြောကြားသွားခဲ့ပါတယ်။စီးရီးယားနဲ့အီရတ်ကအခြေအနေကကမ္ဘာမှာဒီနှစ်ပိုင်းတွင်တွေ့ကြုံရတဲ့အရှုပ်ထွေးဆုံးအခြေအနေတစ်ခုဖြစ်တဲ့ IS တွေကအရက်သားတွေကိုလူသားတိုင်းနေလို့အကာအကွယ်ယူပြီးတော့မျိုးပြဒေသတွေမှာမကြံခိုင်ခိုင်မာမာနေရာယူထားတယ်လို့သမ္မတအိုဘားမားကပြောသွားပါတယ်။အီရန်နိုင်ငံမှာလွတ်တော်ရွေးကောက်ပွဲကျင်းပနေပြီးတော့ဥပဒေပြုအမတ်တွေရွေးချယ်နေကြပါတယ်။ဒီရွေးကောက်ပွဲဟာအီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းရပ်တွေကိုရှော့ချပြီးတော့အပြန်အလှန်အနေနဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတချို့ဖယ်ရှားပေးတဲ့မနစ်ကလက်မှတ်ရေးထိုးခဲ့တဲ့နျူကလ িয়ার အရေးသမိုင်းဝင်သဘောတူညီမှုရပြီးနောက်ပိုင်းပထမအဦးဆုံးကျင်းပတဲ့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲဖြစ်ပါတယ်။ပင်လယ်ရင်းကလေစီးပြေဒုက္ခတွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြဿနာရဲ့အဖြစ်မဟုတ်ဘဲနဲ့အဲ့ဒါဟာလူသားချင်းစာနာတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတစ်ခုပါပဲလို့ရွှေပြောင်းသူများကန်းလွန်ကူညီကယ်ဆယ်ရေးဌာန MOES ကညွှန်ကြားရေးမှူးက VOA ကိုပြောသွားပါတယ်ကမ္ဘာအချမ်းသာဆုံးနိုင်ငံ20ရဲ့အစည်းအဝေးတွေကိုတရုတ်နိုင်ငံရှန်ဟိုင်းမြို့မှာဒီကနေ့ကျင်းပနေပါတယ်။ကမ္ဘာစည်းဝါးရဲ့အရှိန်ဟုန်နဲ့တိုးတက်လာတာမလို့တိုးတက်လာဖို့အတွက်အခုလိုတွေးဆောင်ကြတာဖြစ်ပြီးတော့ဒီအစည်းအဝေးအတွင်းမှာတော့အစုရှယ်ယာဈေးကွက်ပြိုလဲစေခဲ့တဲ့တရုတ်နိုင်ငံစည်းဝါးရဲ့တည်ငြိမ်မှုရှိတဲ့အကိစ္စရက်တွေအပေါ်ဝင်ဆွေးနွေးမယ်လို့သိရပါတယ ်။တရင်ချင်းချုပ်တွေကိုမအေးတနာကျော်ကကြေညာပေးခဲ့တာပါ။ဒီညာအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဘေးဘဘဖြစ်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာပါ။စနေနေ့မနက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line 2m 32 kHz 9325တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.